Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမှာခင်ဗျာဒီပြည်လဆယ်ရဲ့တင်းငွေနေညပိုင်း VOE မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ32လိုင်းနိုမီတာ51တို့အပြင်လက်လက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOE မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါပါခင်ဗျာဒီကနေ့မှာစီစဉ်မှုဖြစ်နေကျွန်တော်ဇွန်ဝိုင်းကဆောင်ရွက်ပေးတော့မှာပါဒီကနေ့သောရရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့ယူကရိန်းရှေ့ပိုင်းလူဟန်စ်ဒေသကနေချက်ချင်းထွက်ခွာကြဖို့အုပ်ချုပ်ရေးမှူးကတတိပေးလိုက်ပါတယ်အနာဂတ်မှာရုရှားရဲ့ကျူးကျော်မှုတွေကိုရင်ဆိုင်ဖို့သူ့နယ်စပ်မှာတပ်တွေအများအားချထားဖို့ပြင်ဆင်နေတဲ့အကြောင်းနေတိုးအဖွဲ့အကြီးအကဲကပြောပါတယ်ပြင်သစ်နိုင်ငံသားတွေဒီကနေ့သမရရွက်ောက်ပွဲအတွက်မဲပေးနေကြပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်သတင်းပေးပို့ချက်တွေကိုကျင်းဆက်တဲ့အခါမှာဆိုရင်တော့
အမနက်နာရီရဲ့အစာရီတိုက်ပွဲဖြစ်တယ်သူတို့စစ်ကြောင်းတွေချီတက်လာတယ်အဲ့ဒါနဲ့ဒီနေ့တိုက်ပွဲတွေတည်ကြည့်ရတယ်ဖြစ်သူတို့အင်အားဆက်မန်းတာတော့စစ်ကြောင်းမရောအင်အား200လောက်ရှိကြ
။ကရင်ပြည်နယ်လေကိတ်ကော်ဒေသမှာတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းသတင်းပေးပို့ချက်ကိုဥစွာနားဆင်ကြရပါမယ်။အဲ့နောက်မှာတော့ပြပရောက်မြန်မာတချို့ကိုစစ်ကောင်စီကနိုင်ငံသားအဖြစ်ရဆန်းလိုက်တဲ့အပေါ်တုံ့ပြန်ပြောဆိုချက်တွေဟာဗတ်ကျောင်းသားနှစ်ယောက်ရဲ့ယူကရိန်းဒုက္ခသည်တွေကိုကူညီမဲ့ website အကြောင်းနဲ့တိလင်္ကာနိုင်ငံကအစိုးရစန့်ကျင်ဆန္ဒပြပွဲတွေစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြမပေးစာများကဏ္ဍသတင်းတွေကတုဒ္ဒအစီအစဉ်နဲ့ထူးခြားစံပြသတင်းများတို့ကိုတင်ဆက်ပေးတော့မှာပါ။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နန်းလောင်တို့ကပြောပြကြမှာပါခင်ဗျာ။
ယူကရိန်းရှေ့ပိုင်းလူဟန့်စ်ဒေသကပြည်သူတွေကိုချက်ချင်းထွက်ခွာကြဖို့အဲ့ဒီဒေသရဲ့အုပ်ချုပ်ရေးဘူးစာဟီဂိုင်ဒယ်ကသတိပေးလိုက်ပါတယ်။အဲ့ဒီဒေသမှာလေကြောင်းရန်ကာကွယ်ရေးအချက်ပေးသံတွေကညံနေပြီးရုရှားကထိုးစစ်ကြီးကိုဆင်လွှဲနာနေတယ်လို့အုပ်ချုပ်ရေးဘူးကရုံးမြင့်တန်ကြားကိုပြောပါတယ်။ကီးပြုတ်နဲ့အနောက်ဘက်ပိုင်းမှာခုခံမှုအကြီးကြီးကိုကြုံတွေ့ခဲ့ရပြီးတဲ့နောက်ရုရှားတပ်တွေပြန်လည်ဆုတ်ခွာခဲ့ပြီးယူကရိန်းရှေ့ပိုင်းကိုမျှဥ်ပြန်လှည့်ခဲ့တာဖြစ်တယ်လို့စစ်ရေးသုံးသပ်သူတွေကပြောကြပါတယ်ခရိုင်းမီးယားကျွန်းဆွယ်နဲ့ဒွန်ဘတ်ဒေသအကြားလမ်းကြောင်းကိုရုရှားကဖန်တီးဖို့ကြိုးစားတာဖြစ်ပါတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်ကီးပြိုနီဘူချာမြို့ကိုဖျက်ဆီးခဲ့တာတွေကိုကြည့်ပြီးရုရှားကစစ်ရာဇဝတ်မှုကျူးလွန်တယ်လို့ဥရောပကွန်ရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလီယန်ကစနေနေ့ကစွပ်စွဲလိုက်ပါတယ်လူ4000လောက်ခိုအောင်နေတဲ့ဘူလာယုံကိုပြစ်ခတ်တာဟာသိစိတ်မရှိတဲ့လောက်ရဖြစ်ပြီးအရက်သားရယ်လို့ခွဲခြားမှုမရှိတော့ဘဲတိုက်ခိုက်တဲ့စစ်ရာဇဝမှုပဲဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကလည်းပြောပါတယ်။ဘောရစ်ဂျွန်ဆန်ဟာကြည့်ပြမှာသမ္မတဗိုလိုဒီမာဇယ်လန်စကီနဲ့စနေနေ့ကတွေ့ဆုံခဲ့ပါတယ်။ယူကရိန်းကိုဒေါ်လာတန်130တန်ဖိုးရှိနည်းပညာအစင်းမြင့်လေရင်နဲ့တင်ကားဖြင့်ဒုံးကျည်တွေကိုကူညီမယ်လို့ကတိပြုလိုက်ပါတယ်။ဘောရစ်ဂျွန်ဆန်မတွေ့ပြီးမှာဩစတြေးလျဝန်ကြီးချုပ်ကာနီဟမ်မာကလည်းယူကရိန်းသမ္မတကိုကြည့်ပြမှာစနေနေ့ကတွေ့ဆုံခဲ့ပါတယ်လူတွေသေနေသမျှပိတ်ဆို့အရေးယူမှုတိုင်းကမလုံလောက်ပါဘူးလို့သူကပြောပါတယ်ဘူချာမြို့ဖြစ်ရတွေကိုရုရှားကတော့အီယာမအတုပြုတ်လောက်ချက်ကြီးဖြစ်တယ်လို့ပြောကြပါတယ်ခင်ဗျာအနာဂတ်မှာရုရှားရဲ့ကျူးကျော်မှုတွေကိုတိုက်ပွဲဝင်မှုတွေသူ့ရဲ့နေဆက်တွေမှာတပ်တွေကိုအများအားချထားဖို့စီမံကိန်းချနေကြောင်းနေတို့အတွင်းမှုချုပ်ဂျန်စ်တော်တန်ဘတ်ကပြောကြားလိုက်ပါတယ်ရုရှားသမ္မတဗလာဒီမာပူတင်ရဲ့လှုပ်ရွတ်တွေကြောင့်ဖြစ်ပေါ်လာမဲ့ရေရှည်အကျိုးဆက်တွေအတိုင်းအပြောင်းလဲတွေကိုနေတိုးကအခြေခံကြကြဆောင်ရွက်နေပါတယ်လို့ဗြိတိန်နိုင်ငံတို့ The Telegraph သတင်းစာကြီးနဲ့အင်တာဗျူးမှာပြောကြားခဲ့တာပါအခုကျွန်တော်တို့မြင်လိုက်ရတာကဥရောပလုံခြုံရေးအတွက်အခြေအနေအသစ်ဖြစ်လာပါတယ်ဒါကြောင့်ဒီအခြေအနေအသစ်နဲ့လျော့ညီးတဲ့ရွေးစရာလမ်းကြောင်းတွေကိုအဆိုပြုကြဖို့ကာကွယ်ရေးဦးစီးချုပ်တွေကိုတောင်းဆိုထားတယ်လို့သူကပြောပါတယ်ဒါကိုဂျော်နာစပိန်နိုင်ငံမက်ဒရစ်မြို့မှာကျင်းပမဲ့နေတိုးထိပ်သီးညီလာခံမှာဆုံးဖြတ်မယ်လို့လည်းစတောတန်ဘတ်ကပြောကြပါတယ်။နေတိုးအသွေးမှုချုပ်ဖြစ်သူ့ရဲ့တပ်တန်းကိုလည်းတနစ်ထပ်လုပ်ပေးထားကြောင်းကြားခင်ကသူကပြောခဲ့ပါသေးတယ်။ယူကရိန်းမှာရုရှားသမ္မတကစစ်ရာဇဝတ်မှုကျူးလွန်တယ်လို့စွပ်စွဲခဲ့ပြီးတဲ့နောက်မြောက်ကိုရီးယားကအမေရိကန်သမ္မတဘိုင်ဒန်ကိုဇာထောင်းနေတဲ့အဖိုးကြီးအဖြစ်ဖော်ပြလိုက်ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ကိုစစ်ရာဇဝတ်ကောင်ဖြစ်ခေါ်ဆိုလိုက်ပြီးယူကရိန်းနိုင်ငံဘူချာမြို့မှာအရက်သားတွေကိုတပ်ဖြတ်ခဲ့မှုနဲ့ခုံရုံးတင်မှုအမေရိကန်သမ္မတဘိုင်ဒန်ကခေါ်သံပေးလိုက်ပြီးတဲ့နောက်မှာမြောက်ကိုရီးယားရဲ့ဝေဖန်ချက် ထွက်ပေါ်လာခဲ့တာဖြစ်ပါတယ်သမ္မတပူတင်ပေါ်အထောက်အထားမရှိဆွဆွဲတာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရတရားဝင်သတင်းဌာန KCNA ရဲ့ဝေဖန်ချက်သတင်းဆောင်ပါကဆိုပါတယ်သမ္မတဘိုင်ဒန်ရဲ့အသိဉာဏ်ပညာရည်မှာပြဿနာရှိနေပြီးအရန်ရန်ပြောတတ်တဲ့သူ့ရဲ့မှတ်ချက်တွေဟာဇရာထောင်းနေတဲ့အဖို့အတယောက်ကအလောတကြီးမစင်မကျင်လောက်တတ်တာကိုပြတ်တာနေတယ်လို့ဆောင်ပါကပြောပါတယ်ကိုဗစ်ကာကွယ်ဆရာပြသန်းချက်တွေကိုရုပ်သိမ်းဓမ္မမှုရှင်းချလိုက်တာနဲ့ပတ်သက်ပြီးကျွမ်းကျင်သူတွေအကြမ်းမှာသဘောကွဲလွဲနေကြဆဲဖြစ်ပါတယ်။ကိုဗစ်စစ်ဆေးမှုလိုအပ်ချက်ကိုဗစ်ဖြစ်သူအိမ်နေလိုအပ်ချက်နဲ့ယူတိုင်းနိုင်ငံကနှကောင်းစည်းတက်ဖို့လိုအပ်ချက်တွေကိုရုပ်သိမ်းလိုက်ပြီးကိုဗစ်နဲ့အတူနေထိုင်ရေးမူဝါဒကိုချမှတ်လိုက်ပါတယ်။ဒီမူဝါဒမှာကိုဗစ်ကိုတခြားရာသီတုပ်ကွေးတွေအတိုင်းသဘောထားပါတယ်။စပိန်နဲ့ဆွစ်ဇာလန်နိုင်ငံတို့ကလည်းအလားတူချမှတ်လိုက်ပေမဲ့ဥရောပနိုင်ငံတော်တော်များများကတော့ပြဋ္ဌာန်းချက်အားလုံးကိုမရုပ်သိမ်းကြသေးပါဘူး။ COVID မျိုးကွဲ Omicron BA.2 ကဆက်လက်ပြန့်နှံ့နေပါတယ်။ရောဂါပြင်းအားလျော့ပေမဲ့ပိုပြီးပြန့်နှံ့လာတဲ့မျိုးကွဲဖြစ်ပါတယ်။ပြင်သစ်မှာတနေ့ပိုးစစ်တွေ့တာ3000ကျော်ရှိနေပြီးအထူးကြမ္မာကုသဆောင်မှာ COVID လူနာရေအတွက်ကပြီးခဲ့တဲ့အပတ်ထက်မှာ20နှစ်ရာခိုင်နှုန်းတက်သွားခဲ့ပါတယ်။ကိုဗစ်ရောဂါကြောင့်တိတ်ဆုံးတော့ဟာရာသီတုပ်ကွေးတိတ်ဆုံးတော့တဲ့အများကြီးပုံမြင်မနေတယ်လို့ Cambridge တက္ကသိုလ်က virus ဗေဒပညာရှင် Ravinder Gupta ကသတိပေးလိုက်ပါတယ
် VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ5.19 kHz 1953ညာไลโทมิเตอร์25กิโลเฮิรตซ์1783ญาไลโทมิเตอร์32กิโลเฮิรตซ์9335รอบဖြင့်สนิทตนิงတွေမှာไลไลมิเตอร์190กิโลเฮิรตซ์1505ก็นี่ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်ပြည်သက်နိုင်ငံမှာဒီကနေ့ဂျင်မာရဲတမလရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ရှိတဲ့ပြည်သူ48တန်းကကိုယ်စားလှယ်12ဦးတည်းကနောက်တမရတစ်ကိုရွေးချယ်ကြမှာပါ2005နှစ်တာသက်တမ်းအတွက်ဝင်အရွေးခံတဲ့လက်ရှိသမ္မတအမန်နျူအယ်မက်ခရွန်ကတော့လက်ရာရင်းအထက်ခံကိုယ်စားလှယ်နဲ့အကြိမ်နဲ့ရှင်ပြိုင်နေရပါတယ်။နိုင်ငံတော်မဲအုံအများစုကမနဲ့၈နိုင်ကနေညနေ9နိုင်ထိဖွင့်ထားပြီးတော့တချို့အမျိုးကြီးတွေမှာတော့တနအိတိုးပြီးတော့ဖွင့်ထားပေးပါတယ်။ဒီကနေ့အရွေးခံရတဲ့ကိုယ်စားလှယ်တယောက်ကမှ၆ခံမဲတဝက်ကျော်မရဘူးဆိုရင်တော့မဲအများဆုံးရထားတဲ့ကိုယ်စားလှယ်နှစ်ဦးကြားဘသူကိုရွေးမလဲဆိုတာဧပြီ24ရက်နေ့မှာဒုတိယအကြော်အမဲပေးကြအောင်ပါ။သမ္မတမက်ခရွန်ကလည်းယင်းလက်ရာဆွန်ဝါဒီမရီလီဘက်နဲ့လက်ဝဲဆွန်ဝါဒီယန်လုခ်မီလန်ရှောင်းတို့ကလက်ရှိလူလူထောက်ခံမှုအများဆုံးရထားကြတာပါအလဲလက်သဘောထားရှိတဲ့မက်ခရွန်ကတော့ညပေါင်း20အတွင်းဒုတိယသက်သက်အနိုင်ရတဲ့သမ္မတဖြစ်လာမဲ့အနေအထားတွေလနဲ့ချီတွေးခဲ့ရတာပါဒါပေမဲ့လည်းငွေကြေးဖောင်းပွာတာလောင်စာစီစီတက်လာတာနဲ့အခြေခံစားတောက်ကုန်တွေမြင့်တက်လာတဲ့အတွေ့ရွေးကောက်ပွဲနီးလာတဲ့အခါမှာတော့လူလူထောက်ခံမှုကျဆင်းလာပါတယ်2019ခုနှစ်သမရရွေးကောက်ပွဲတွေကတော့လီပန်ကိုမဲအပြတ်အသတ်နဲ့အနိုင်ရပြီးပြည်သစ်နိုင်ငံရဲ့အသက်အငယ်ဆုံးသမရအဖြစ်မက်ခရွန်အရွေးခံခဲ့ရတာဖြစ်ပါတယ်။မက္ကဆီကိုသမရအန်ဒရီမန်နျူအယ်လိုပက်စ်အိုဘရာဒိုကသူ့ရဲ့6နှစ်တာသမရသက်တမ်းပြီးဆုံးတဲ့အထိတာဝန်ယူစေချင်သလားရာထူးကဆင်မိတ်စေချင်သလားဆိုတဲ့လူလူသဘောထားဒီကနေ့ကြောက်ရွံ့ပါတယ်။အခြားနိုင်ငံတွေမှာတော့နိုင်ငံရေးပြန်ဖက်တွေးကြတာဒီလိုကြားဖြတ်ရွေးကောက်ပွဲကျင်းပဖို့တောင်းဆိုလို့ရှိပေမဲ့လို့မက္ကဆီကိုမှာတော့လူလူထောက်ခံမှု60ရာခိုင်နှုန်းနီးပါးရထားတဲ့တမရလိုပက်စ်ကကြားဖြတ်ရွေးကောက်ပွဲကျင်းပဖို့ဦးဆောင်စီစဉ်ခဲ့တာပါ2018ခုနှစ်မှာလူလူရွေးကောက်တင်မြှောက်ခဲ့တဲ့အသက်68နှစ်အရွယ်တမရလိုပက်စ်ကဒီမိုကရေစီနီးကျတာဝန်ယူရတဲ့ကိစ္စမှာတိုးတက်မှုပိုးရလာအောင်အခုလိုကြားဖြတ်ရွေးကောက်ပွဲကျင်းပတာဖြစ်တယ်လို့ပြောပါတယ်ဒီလိုအလားတူဖြစ်ရမျိုးမက္ကဆီကိုနိုင်ငံမှာအရင်ကမရှိခဲ့ဘူးပါဘူးမွေးစေဝါနဲ့ဆက်ဆက်တဲ့အကြံဖက်မှုတွေ၊ဆင်းရဲနွမ်းပါမှုတွေနဲ့ကုန်စည်နှုန်းတက်တာတွေအပါအဝင်စိန်ခေါက်ချက်အမျိုးမျိုးနဲ့ရင်ဆိုင်နေရတဲ့မက္ကဆီကိုနိုင်ငံမှာကြားဖြတ်ရွေးကောက်ပွဲကျင်းပတာကပြည်သူတွေအာရုံလွှဲသွားအောင်ရည်ရွယ်တဲ့အကုန်အကျများလာတဲ့ဝါဒဖြန့်မှုတသက်သာဖြစ်တယ်လို့ဝေဖန်သူတွေကရှုမြင်ပါတယ်။တရားဝင်အတည်ပြုနိုင်ဖို့မဲဆန္ဒရှင်40ရာခိုင်နှုန်းလိုအပ်ပေမဲ့မဲလာပေးသူကအစ်စ်လောက်ရှိမှမဟုတ်ဘူးလို့ကျွမ်းကျင်သူတွေကခံမှန်းထားပါတယ်။အထက်အခံတွေကတော့တဟာပေါ်ပူလာသမားတွေရဲ့ပြုံမှုတွေဆိုပြီးမဲမပေးကြဖို့မက္ကဆီကိုပြည်သူတွေကိုတိုက်တွန်းထားပါတယ်။ကြားဖြတ်ရွေးကောက်ပွဲအတွက်မက္ကဆီကိုမှာမဲပေးနိုင်တဲ့ပြည်သူက63တန်းဝန်းကျင်ရှိပါတယ်။ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကမေလ20ရက်နေ့မှာဖက်ဒရယ်ရွေးကောက်ပွဲတရားကျင်းပဖို့တောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့3နှစ်တာကာလအတွင်းရေကြီးရေရှမ်းမှုတွေတော်မကြီးတွေနဲ့ကိုဗစ် -19 ကာယရောဂါကြောင့်ခက်ခဲပေါင်းစုံနဲ့ရင်ဆိုင်ခဲ့ရပေမဲ့လည်းဝန်ကြီးချုပ်မော်ရီဆန်ကရှာတို့ကတည်မြဲရေးအခုလိုဆောင်ရွက်လိုက်တာလည်းဖြစ်ပါတယ်။ နိုင်ငံ ရဲ့ 73 နှစ်သာကာလအတွင်း အလုပ်လက်မဲ့နှုန်းက 400 ခန့်နှုန်းအထိ အနည်းဆုံးကျသွားသလို စီးပွားရေးပါပြန်လည်ဦးမော်လာပေမဲ့ ဝန်ကြီးချုပ် Morrison ရဲ့ Conservative အစိုးရက အထိုက်ခံ Labour Party တဲ့ လူထုထောက်ခါမှု အားနည်းလာနေတာကို လူထုသဘောထားစစ်သားတွေမှာတွေ့ရပါတယ် အသက် 59 အရွယ် အထိုက်ခံ Labour Party ကောင်းဆောင် Anthony Albanese ကတော့ မဲဆွယ်စည်းရုံးပွဲတွေကို ကယူတိုက်ဆောက်ရနေပါတယ် ကိုနှစ်ကြာအာဏာရယူအုပ်ချုပ်နေတဲ့ Liberal National ညွန့်ပေါင်းပါတီကိုဖယ်ရှားဖို့ အထိုက်အခံဖက်ကကြိုးပမ်းနေတာပါ တိရီလင်္ကာနိုင်ငံမှာစနေနေ့ကထောင်းထောင်းချီတဲ့ပြည်သူတွေရောခရီးရန်ဘာသာရေးဆရာတွေပါမြို့တော်ကိုလံပွေရဲ့လမ်းမာတွေပေါ်ချီတက်ဆန္ဒပြရင်းတမရနှုတ်ထွက်ပြီးတောင်းဆိုခဲ့ပါတယ်အကျွေးတွေနှင့်နေတဲ့တိရီလင်္ကာနိုင်ငံရဲ့အကြအတဲတွေကိုတမရကိုဒါပါယာရာဂျာပတ်စကာနဲ့သူအစိုးရအဖွဲ့ကမာရွန်းစွာစီမံခန့်ခွဲနေကြတယ်ဆိုပြီးတမရနှုတ်ထွက်ပေးဖို့ပြည်သူတွေတောင်းဆိုနေတာပါရာထုကအစီပ ပါဆန့်ကျင်နေပေမဲ့လည်းတမရရာဂျာပတ်စကာကတော့နှုတ်ထွက်ပေးဖို့ညင်ဆန်နေပါတယ်။အခုလိုဆန္ဒပြပွဲတွေကြောင့်နိုင်ငံတကာအဖွဲ့အစည်းတွေစီကငွေချေးနိုင်ရေးညှိနှိုင်းဖို့ကြိုးပမ်းနေတဲ့တမရအဖို့အခက်အခဲတွေနဲ့ပိုးပြီးတော့ရင်ဆိုင်ရမယ့်အနေအထားဖြစ်လာနေပါတယ်။တရွေလင်္ကာနိုင်ငံမှာစီးပွားရေးချွတ်ချုံကျလာနေပြီးတော့လာမယ့်9နှစ်တာကာလအတွင်းပြန်ဆက်ရမယ့်ပြည်ပချင်းငွေတွင်ဒေါ်လာ25ဘီလျံအထိရှိနေပါတယ်။ပြည်သူတွေကလည်းနှိမ့်စင်လိုအပ်တဲ့လောင်စာဆီစားသုံးကုန်တွေနဲ့ဆေးဝါးတွေကိုတန်းစီဝယ်ယူနေကြတာလှနဲ့ချီကျလာပြီးဖြစ်တဲ့အတွက်စိတ်ဆိုးဒေါသထွက်လာကြတာလည်းဖြစ်ပါတယ
်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နန်းလောင်တို့တင်ပြပေးကြကြတာပါခင်ဗျာ။ပြည်အမေရိကန်တန်းကနေတင်းငွေနေနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပြပုတ်ချက်တွေတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့ကရင်ပြည်နယ်လက်ကစ်ကော်ကတိုက်ပွဲနောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။ကရင်ပြည်နယ်မြဝတီခရိုင်လက်ကစ်ကော်မြို့တစ်ထဲမှာကရင်အမျိုးသားလူမျိုးရေးတပ် KNL ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေအကြားမှာဧပြီလ10ရက်ဒီကနေ့တိုက်ပွဲပြင်းထန်နေပါတယ်။ဒီကနေ့တိုက်ခိုက်မှုတွေအတွင်းစစ်ကောင်စီဘက်ကလေကြောင်းသုံးပစ်ခတ်တာတွေလည်းရှိတယ်လို့သိရပါတယ်။ VOA သတင်းတော်မှအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ KNU ကရင်မျိုးသားအစည်းအရုံးတက်မာ6နယ်မြေ၄ကီကော်မျိုးတစ်ကရက်ွက်တွေထဲမှာကရင်မျိုးသားလူမျိုးရေးတပ် KNL ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေကြားမှာဧပြီလ10ရက်နေ့ကတိုက်ပွဲတွေပြင်းထန်နေပါတယ်။မနေ့2နာရီလောက်ကလေးကနှစ်ဖက်တိုက်ပွဲတွေဖြစ်နေတယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဆိုပါတယ်။တိုက်ပွဲတွေအတွင်းလေကြောင်းကပါတိုက်ခိုက်မှုတွေလုပ်ခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမုံကပြောပြပါတယ်
။မနေ့2နာရီရဲအစပြုတိုက်ပွဲဖြစ်တယ်။သူတို့စစ်ကြောင်းတွေခြစ်ကြတာလေ။အဲ့ဒါနဲ့ဒီနေ့တိုက်ပွဲတွေတိကျကြတာဖြစ်သူတို့အင်အားဆက်မန်းတာတော့စစ်ကြောင်းမကြောင်းအင်အား200လောက်ရှိတယ်။အလုံးပေါင်းစစ်ကြောင်းမကြောင်းဆိုတော့အင်အား200ကျော်ပါပဲ
။ဒီနေ့မျိုးမျိုးဆိုပြီးတော့အဲ့လိုမျိုးပေါ့နော်။သူတို့လေးကြီးပေါ်ကိုပြန်ပြီးတော့အစိုးမျိုးကြီးဆိုပြီးတော့ထွက်လာ။အာစစ်ကြောင်းတွေခြစ်တာ။ PDM နဲ့ KNU နဲ့ပူးပေါင်းတဲ့ကြောက်ကြအဖွဲ့ကအဲ့ဒီလေကြီးကောတည်းမှာကျွန်တော်တို့နေကြနေရဆိုတော့ပဲနေရသွားပေရောက်လဲဆိုတော့အာမသိနေတော့ကိုနေရကိုနေနေရတာပေါ့နော်သူတို့အထင်လာတော့နေရင်နေပါပါလာလဲနေရင်နဲ့လည်းကျဲတယ
်လေကြီးကောမြို့တစ်ထဲမှာဒေသခံတွေကမနေရကြတော့ပဲတောင်ရင်းနဲ့တလျှောက်နဲ့တောတောင်တွေထဲမှာပဲစစ်ဘေးရှောင်နေကြတာကြောင့်လက်နက်ကြီးတွေကြားတဲ့အခါမှာတော့ဒေသခံတွေရဲ့အိမ်တွေအတော်များများပျက်စီးတာတွေရှိကြောင်းကိုစောမုံကပြောပါတယ်
အော်လည်းကြီးအတော်ဆုံးပြည်တယ်မနေ့ကလေးကအဲ့လိုမျိုးသူတို့ကဟိုစိတ်ကြောင်းထွက်ပြီးဆိုလို့ရှိရင်မတင်ငါတဲ့နေရာတွေကိုလည်းနဲ့ကြီးနဲ့လှမ်းလှမ်းပြစ်တယ်ပြစ်ပြီးမှအဲ့နေရာကိုသွားတယ်အဲ့ဒါလေးမျိုးကအဲ့ဒီပဲရှိတော့အဲ့ဒီကိုဒီမြောက်ပေါ်နေလှမ်းလှမ်းပြစ်တာလှမ်းလှမ်းပြစ်တာကအခုလိုနေနေပြတော့အဲ့ဒီနဲ့ပြုတ်ပြတယ်အဲ့ဒီနဲ့ချိန်တယ်လည်းလက်ကြီးနဲ့ပြတော့အဲ့ဒီကိုကြတာများတယ်ဘယ်လိုပဲနဲ့နှစ်ယောက်တန်းရရ
နှစ်ဖက်တိုက်ပွဲတွေကြောင့်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေလေကြောင်းကနေတိုက်ခိုက်မှုတွေကြောင့်ပါစစ်ဘေးရှောင်နေတဲ့ပြည်သူတွေကတော့ထပ်မံပြီးနေရာတွေရွှေ့ပြောင်းပြေးနေရပါတယ်။တိုက်ပွဲတွေပြင်းထန်တဲ့အတွက်စစ်ဘေးရှောင်နေပုံများလာတယ်လို့လည်းကရင်လူ့အဖွဲ့ရေးအဖွဲ့ KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပါတယ်
။အဲမှာရှောင်းအတင်းမှာပေါ့လေစစ်ဘေးရှောင်နေတဲ့ပြည်သူတွေကများကထက်များလာတယ်။အခုကကြတော့အောက်တောင်နေပါဝန်ဝန်ချင်လာရနေပြီလို့လည်းကျွန်တော်တို့အာခံမှန်ရတာပေါ့နော်ဒီလိုမျိုးရန်ကပြေခမှုကြောင့်မလို့အာပြည်သူတွေဖက်ပြစ်တိတ်ဆောင်နေရတယ်
တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကရော KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကပါထိခိုက်ဒဏ်ရာရရှိတာတွေလည်းရှိနေတာပါ စစ်ကောင်စီရဲ့တပ်မ�44ကပူကြီးတအူးကိုလည်းအရှင်ဖမ်းမိထားတယ်လို့လည်းပူပေါင်းတပ်ဖွဲ့တွေဘက်ကဆိုပါတယ်စစ်ကောင်စီဘက်ကတော့ဒီကနေ့တိုက်ပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်လာရောမရှိသေးပါဘူးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးထိုင်းမြန်မာနယ်စပ်မဲဆောက်မြို့နီးမြန်မာဘက်မှာတော့စစ်ကောင်စီဘက်ကလီချောင်းကနေတိုက်ခိုက်မှုတွေရှိနေကြောင်းထိုင်းသတင်းတွေမှာလည်းဖော်ပြကြပါတယ်ရှင
ုံးပြန်ပြောဆိုချက်တွေကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရဲ့တည်ဆဲဥပဒေတွေကိုချိုးဖောက်ပြီးပြည်ပကိုတရားမဝင်ထွက်ခွာသွားလို့ဆိုတဲ့အကြောင်းပြချက်နဲ့နိုင်ငံသားအဖြစ်မှရက်စက်ခံရသူစီရင်စစ်ကောင်စီဘက်ကဇက်တိုက်ဆိုသလိုထုတ်ပြန်နေပါတယ်ကုလသမဂ္ဂဆိုင်ရာတာအမကြီးအပါအဝင်တန်ရုံဝန်ထမ်းတွေအနုပညာရှင်တွေနေပယ်အသီးသီးကဒီမိုကရေစီအရေးလှုပ်ရှားသူတချို့နိုင်ငံသားအဖြစ်ကနေရက်စဲခံရတဲ့အပေါ်နိုင်ငံသားအယုတ်ခံရတဲ့အထက်ပါဝင်တဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကဥပဒေအရအကျုံးမှုမှုဆိုပြီးပယ်ချပါတယ်လူ့အခွင့်အရေးရှင်တွေတူကလည်းနိုင်ငံသားအခွင့်အရေးနဲ့မညီညွတ်တဲ့အတွက်တရားမဝင်ဘူးလို့သုံးသပ်ပါတယ်ဒီအကြောင်းကိုတော့မတ်စုမွန်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလကနေစဆရာနာသိမ်းပြီးတဲ့နောက်ပိုင်းဆရာနာရှင်စန့်ကျင်ကန့်ကွက်ကြောင်းဆန္ဒထုတ်ဖော်တွန်းလှန်တိုက်ပွဲဝင်ခဲ့ကြတဲ့နေပယ်ဆုံးအလှအသီးသီးကဒီမိုကရေစီအင်အားစုတွေဟာတချို့ကတော့ဖမ်းဆီးထောင်ချခံရတာရှိသလိုဘေးလွယာတိုင်းရင်းဒေသတွေအိမ်နီးချင်းနိုင်ငံတွေဘက်ချမ်းကနေဆက်ဒေသတွေနဲ့ပြည်ပနိုင်ငံတွေကိုထွက်ခွာတိမ်းရှောင်ခဲ့ရသူတွေလည်းရှိပါတယ်။အဲ့ဒီထဲကမှပြည်ပထွက်ခွာသွားသူနောက်ဆရာနာရှင်စန့်ကျင်တက်ကြွလှုပ်ရှားသူတချို့ကိုနိုင်ငံသားအဖြစ်မှရက်စဲကြောင်းစစ်ကောင်စီဘက်ကနေကြေညာချက်တွေဇက်တိုက်ထုတ်ပြန်ခဲ့ပါတယ်ပထမဆုံးကြိမ်2022ခုနှစ်မတ်လ4ရက်နေ့မှာထုတ်ပြန်ချိန်မှာတော့ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဝင်တချို့အပါအဝင်ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူနိုင်ငံသား12ဦးပါဝင်ပါတယ် NUG ဝင်ကြီးတွေဖြစ်တဲ့ဦးဇော်ဝေဆိုဒေါက်တာဆာဆာဦးရီမွန်ဒေါ်စင်မာအောင်ဦးလွင်ကိုလက်ဦးထင်လင်းအောင်ဒေါ်ဤတင်ဆောင်မောင်နဲ့ဦးမင်းကိုနိုင်ပါဝင်ဒီမိုကရေစီရေးလှုပ်ရှားသူတချို့ပါဝင်ခဲ့တာပါနောက်မတ်လ9ရက်နေ့ထုတ်ပြန်ချက်မှာတော့အဆိုတော်စာအုပ်လိုက် NUG ဝန်ကြီးဒေါက်ခင်မမမျိုး CR page ကအမတ်ဒေါ်ဖြူဖြူသိန်းပါဝင်5ဦးဧပြီလ10ရက်နေ့မှာတော့ကုလသမ္မတကြီးဦးကျော်မိုးထွန်းအပါအဝင် CDN သမ္မတကြီးတွေဖြစ်တဲ့ဦးမမောင်လက်နဲ့ဦးကျော်စွာမင်းနောက်အတွင်းဝင်တွေအပါအဝင်တန်ဝင်တန်းတချို့တရုတ်ဆောင်ထောင်းအဆိုတော်ဟန်ထူးလွင်နဲ့စာရေးဆရာအမှုပညာစတဲ့ထင်ရှားကျော်ကြားသူ18ဦးနိုင်ငံသားအဖြစ်ရက်ဆဲကြောင်းကြေညာခဲ့ပါတယ်နိုင်ငံရဲ့ဒီဇယ်ဥပဒေကိုဖောက်ဖျက်ကျူးလွန်ပြီးတော့မြန်မာနိုင်ငံရဲ့အကျိုးကိုထိခိုက်စေတဲ့လှုပ်ဆောင်ချက်တွေပြုလုပ်ခဲ့ကြတဲ့အတွက်ဆိုပြီး1982ခုနှစ်အမျိုးသားဥပဒေပုံမှန်68အရပုံမှန်68လုပ်ပိုင်ခွင့်ကိုကျင့်သုံးပြီးပုံမှန်16နဲ့အညီနိုင်ငံသားကနေရက်ဆဲလိုက်တဲ့ဆိုတဲ့စစ်ကောင်စီရဲ့ဆွတ်ဆွဲပြောဆိုချက်ကိုအန်ယူဂျီဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအပါအဝင်နိုင်ငံသားအဖြစ်ကနေရက်ဆဲခံရသူတွေကလက်မခံပယ်ချထားပါတယ်စစ်ကောင်စီရဲ့ဒီကြိမ်ထုတ်ပြန်မှုမှာတော့တာမတ်ကြီးတွေနဲ့တာဝန်နဲ့တော်တော်များများနိုင်ငံသားအဖြစ်ရက်စဲခံခဲ့ရပါတယ်။ထဲ့သွင်းကြော်ညာခြင်းကိုခံခဲ့ရတဲ့ CDN အကြမ်းမဖက်အာဏာဖီဆိုင်ရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့အမေရိကန်ပြည်ထောင်စုဝါရှင်တန် DC အခြေဆိုင်အမေရိကန်နိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့တတိယအတွင်းဝင်ဦးကျော်စွာထွန်းကတော့သူ့ဘော်နိုင်ငံသားရုပ်တဲ့ပေါ်လက်မခံကြောင်းနဲ့စစ်ကောင်စီဘက်ကရည်ရွယ်ချက်ရှိရှိနဲ့ဆောင်ရွက်တာလို့ရှုမြင်ပါတယ်
။ရည်ရွယ်ချက်ရှိပါတယ်၊ရည်ရွယ်ချက်ရှိပါတယ်ဆိုတော့ကတော့တာမတ်အဖြစ်ရင်ကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့ကိုနိုင်ငံသားမဟုတ်တော့ဘူးဆိုတဲ့ဟာကိုတို့ကအရင်ဆုံးနိုင်ငံကကိုချပြချင်တာအတူတူပဲကျွန်တော်တို့တမတ်ကြည့်အောင်မထုံပါတော့အဲ့တော့နိုင်ငံသားမဟုတ်တဲ့ကျွန်တော်တို့ရဲ့ပေါ့နော်ဖတ်ဆိုတဲ့စကားခွန်တိုင်းမှာကျွန်တော်တို့နိုင်ငံကိုကိုယ်စားမမဖြစ်ဘူးဆိုပြီးတော့တို့လှမ်းကျင်တဲ့သဘောလို့ကျွန်တော်မြင်မိတယ်ကျွန်တော်တို့2021တုန်းကလည်းထစ်လာခဲ့တဲ့ဟာကိုကျွန်တော်တို့အခြေခံယူပြီးပြန်ကြည့်ရမှာပေါ့နော်ကျွန်တော်တို့တမတ်ကြည့် UN မှာတမတ်ကြည့်ကိုယ်စားလည်းအနေနဲ့ကျွန်တော်ပြည်ပြီးတော့ဆက်လက်ရည်တည်နိုင်ရေးတွေတော့အဆောင်ကိုတူပန်းခဲ့တယ်အခု2022မှာလည်းတို့ဒီ address ကိုခြေလမ်းတက်ဆလာတယ်လို့ပဲကျွန်တော်မြင်ရပါတယ်သုံးသပ်ပြီးတယ်ပေါ့နော်နောက်တစ်ခုကပါလက်ဆိုတော့အခုတီတူနိုင်ငံသားအုပ်ကြီးလို့တို့သုံးဆွဲပြီးတော့တို့ပြောတာတကယ်တကယ်အဲ့မှာဘုမတ်စခွန်မှာတို့ပြောတာအတိုင်းတစ်ပါးရဲ့အထောက်ပံ့ရယူခြင်းအနောက်တိုင်းမှာကိုခုံလုံးခြင်းပေါ့နော်အဲ့ဒါအဲ့ဥတွေရတကယ်တကယ်ကျွန်တော်တို့အခုဒီမှာနေနေတယ်ဆိုတော့ကျွန်တော်တို့ TPS ဆိုတာကယာယီနေထိုင်တာကျွန်တော်တို့ရဲ့လက်ရှိတန်တမန်ဆိုတော့ status ကိုအတိမတ်ပြပြီးတော့ဆက်လက်နေထိုင်ခွင့်ပေးထားတာအဲဒီသူတို့ထုတ်ပြန်တဲ့အမိန့်နဲ့သူတို့လှုပ်ဆောင်ခြင်းနဲ့တခြားစီပါပဲ
အခုလိုစစ်ကောင်စီဘက်ကပြည်ပမှာနိုင်ငံတာဝန်ထမ်းဆောင်ခဲ့တဲ့နိုင်ငံဝန်ထမ်းတွေအပါအဝင်ဆရာနာရှင်စန့်ကျင်ကြိုးပမ်းခဲ့ကြလို့ဘေးလွယာကိုတိမ်းရှောင်ခဲ့ရသူတွေကိုနိုင်ငံသားအဖြစ်ရက်ဆဲတာကတော့တရားဥပဒေနဲ့မညီပါဘူးလို့လူခွေရှင်တွေဦးမင်းလွင်ဦးကလည်းသုံးသပ်ပါတယ
်ကျွန်တော်တို့ဒီလိုမျိုးနိုင်ငံသားအဖြစ်ကနေယုံသိနေတဲ့သူတို့ကိစ္စတွေကျွန်တော်တို့ကြားနေရပါတယ်အဲ့တော့တကယ်တော့ဒီလိုမျိုးယုံသိနေတဲ့ကိစ္စတွေက တရားမဝင်ဘူးလို့ပြောလို့ရတာပေါ့နော်။ဘာဖြစ်လို့လဲဆိုတော့ကကျွန်တော်မြန်မာနိုင်ငံရဲ့ပေါ်ဒီကုတ်ခြေကံဥပဒေမှာနိုင်ငံသားတရားရဲ့အခွင့်အရေးကိုပြန်လည်ရုပ်သိမ်းလို့မရတဲ့အခွင့်အရေးတွေမှာတိုင်းသာမိဘဒေသနဲ့မွေးဖွားလာတဲ့နိုင်ငံသားကိုနိုင်ငံသားခြေကံနဲ့ရုပ်သိမ်းလို့မရဘူး။အဲတော့အခုလိုရုပ်သိမ်းနေတဲ့ဆိုတော့ကိစ္စတရားလည်းပြောမယ်ဆိုလို့ရှိရင်တော့ဥပဒေနဲ့အညီမဟုတ်ဘူးလို့ပဲကျွန်တော်ပြောနိုင်ပါမယ်။တိုင်းပြည်ရဲ့ပြည်ပမှာရောက်နေတဲ့ကိစ္စတွေလည်းပတ်သက်လို့ဒီလိုမျိုးထုတ်လိုက်လို့ရှိရင်အားရသွားမယ်။နောက်ပိုင်းထွက်သွားနိုင်ထွက်မဲ့လူတွေလည်းရောသွားနိုင်တယ်ဆိုတော့ရည်ရွယ်မျိုးရှိရလို့ထင်ပါတယ်။နောက်ပြီးတော့တခါကျွန်တော်တို့ဒီအရှင်ဟောကောင်းနဲ့အခုလှုပ်ရှားနေတဲ့လှုပ်ရှားမှုကိုလည်းတနည်းတစ်ပုံရပ်တန့်သွားအောင်ဆောင်ရွက်နိုင်မယ်။ဒီရချင်းနဲ့လုပ်တယ်လို့ပဲကျွန်တော်မြင်ပါတယ်
။အခုလို1982ခုနှစ်အမျိုးသားဥပဒေကိုအသုံးပြုပြီးနိုင်ငံသားဖြစ်တည်မှုနဲ့နိုင်ငံကူးလက်မှတ်ရုပ်သိမ်းပိုင်ခွင့်ရှိရေးစစ်ကောင်စီရဲ့နိုင်ငံသားအဖြစ်ရက်စဲချက်ထုတ်ပြန်ချက်အပေါ်မှာ NUG ရဲ့သမရဒူဝါလာရှိလာကလည်းဒီထုတ်ပြန်ချက်တွေဟာတရားမဝင်ကြောင်းပြောဆိုထားပါတယ်။လက်ရှိမှာတော့မြန်မာနိုင်ငံနဲ့ကပြည်내နဲ့တိုင်းဒေသကြီးကနေရာတချို့မှာမိသားစုဝင်တွေရဲ့အရေးအတွက်သကောင်စင်းကိုစစ်ဆေးမေးမြန်းနေတယ်လို့ဆရာနာရှေစက်ကြီးလှုပ်ရှားသူဒီမိုကရေစီအားအစုတွေပါဝင်မြန်မာနိုင်ငံသားတချို့ဟာပြည်ပကိုဘေးလွတ်ရာတိမ်းရှောင်နိုင်ရေးအတွက်ရောအတက်မွေးဝမ်းကြောင်းအလုပ်ကိုင်ရှာဖွေနိုင်ရေးအတွက်ပါတရားဝင်ရောတရားမဝင်နီလန်းမျိုးစုံနဲ့ထွက်ခွာနေကြပါတယ်ရှင
်မဆုံမွန်စူးစီးတင်ပြပေးခဲ့တာပါခင်ဗျာပြည်အမေရိကန်တန်ကနေတင်းငွေနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့ Harvard တက္ကသိုလ်ကယူကရိန်းဒုက္ခသည်တွေကိုကူညီပေးမဲ့ website တည်ထောင်လိုက်တဲ့အကြောင်းကိုပြောပြချင်ပါတယ်American Harvard တက္ကသိုလ်ကဆယ်ကျော်သက်ကျောင်းသားနှစ်ယောက်ဟာယူကရိန်းဒုက္ခသည်တွေကိုကူညီမဲ့ website လို့တည်ကြတဲ့ internet ဆာမျက်နှာတစ်ခုကိုဖန်တီးလိုက်ပါတယ်။ဒုက္ခသည်တွေနဲ့သူတို့ကိုနေစရာပေးလို့သူကဘာတဝန်းကအင်ရှင်တွေကိုချိတ်ဆက်ပေးတဲ့ internet ဆာမျက်နှာဖြစ်ပါတယ်။ဥတမောင်တန်းကတင်ပြပေးပါမယ်ခင်ဗျာ
။ရုရှားကတိုက်ခိုက်နေတာကြောင့်ယူကရိန်းဒုက္ခသည်တွေဟာပိုလန်နဲ့တခြားအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးနေကြရပြီးခိုးလုံရနေရာရှာနေကြရပါတယ်။ American နိုင်ငံက Harvard ကျောင်းသားနှစ်ယောက်ကယူကရိန်းခိုလိုရလို့အမည်ပေးထားတဲ့အင်တာနက်ဆာမျက်နှာတစ်ခုကိုဖန်တီးလိုက်ကြပါတယ်။ ukraine-tech-shelter.com ဆိုတဲ့အဲ့ဒီအင်တာနက်ဆာမျက်နှာဖန်တီးသူတစ်ယောက်ဖြစ်တဲ့အသက်18နှစ်အရွယ်မာကိုဘာစတင်းကအခုလိုပြောပါတယ်
And that was built by me and my friend Avi Schiffman to help connect
the internet samena ko chanaw ne tangajin AV Schiffman lo ne yaw phan di jar ba dukha de le ko lakkhan lo jar de ancient bang 18000 jaw shi ba de chanaw lo internet samena ko win thuru ne ya ko yai the thuru ne kai nyi me ancient de ko thuru sha nai ma de
ukraine ga thwet ji la jar de dukha de bang 4000 jaw daw bi lo ကုလသမဂ္ဂကပြောပါတယ
် We have hosts in almost any country you can imagine from
တိုင်းပြည်တိုင်းလိုလိုမှာလက်ခံလိုကြတဲ့အင်ရှင်တွေရှိကြပါတယ် Hungary, Romania နဲ့ Poland ကနေ Canada, Australia အထိပါပဲ
Ukraine နောက်ပိုင်း League မြို့မှာတော့စစ်ဘေးကပြေးလာကြတဲ့ဒုက္ခသည်တွေဟာယထာနဲ့ရောက်ရှိလာကြပါတယ် Internet မှာခိုးလို့ရအင်ရှင်ကိုရှာကြတဲ့အခါဒုက္ခသည်တွေကအရင်ဥစွာရှာဖွေပြီးဆက်သွယ်ကြရတာပါတမျိုးကြနီလန်ကတော့တတိယအဖွဲ့စည်းတရားကလက်ခံမဲ့အင်ရှင်ကိုရှာဖွေပေးရတာဖြစ်ပါတယ်။အသက်19နှစ်အရွယ်ဟာဗတ်ကျောင်းသား AB Schiffman ဟာဆက်ဒီဟုမြို့မှာရုရှားကျူးကျော်မှုစတင်ဆန္ဒပြပွဲကိုပါဝင်ခဲ့တာကအခုလိုကူညီဖို့အကြံရခဲ့ပါတယ်။အရင်တုန်းကလည်းသူကကိုဗစ်ဖြစ်သူကိုခြေရာကောက်နိုင်တဲ့အင်တာနက်ဆာမျက်နှာတစ်ခုလုပ်ခဲ့ဘူးပါတယ်။သူကအခုလိုပြောပါတယ
်။ I haveThe skills to make websites and apps and
internet ဆံမျက်နှာတွေနဲ့ application တွေကိုလုပ်နိုင်တဲ့နည်းပညာပိုင်းဆိုင်ရာကျွမ်းကျင်မှုကျွန်တော်မှာရှိပါတယ်။ဒီတော့ San Diego မြို့ပေါ်ကလူရာပေါင်းအနည်းငယ်ထက်မကတဲ့တကဘာလုံးအတိုင်းအတာအဖြစ်ကျွန်တော်လုပ်ပေးနိုင်တယ်လို့မြင်လာပါတယ
်။နိုင်ငံမှာတော့ပိုလန်နိုင်ငံကဒုက္ခသည်တွေဟာ ferry သင်းမောနဲ့ရောက်လာကြပါတယ်။သူတို့ကိုစေနပ်ဝန်ထမ်းလှူအားပေးတွေကကြိုဆိုကြပြီးလိုအပ်မဲ့ပစ္စည်းတွေသတင်းချက်လက်တွေပေးကြပါတယ်။ Sweden ကအင်ရှင်Richard Mijarov ဟာလူစနီးနဲ့အတူတင်မောစိတ်နဲ့ကာခီ2နာရီခွဲအကွာမှာနေထိုင်တာပါ။ယူကရိန်းဒုက္ခသည်တွေကိုကူညီလိုချင်ပါယူကရိန်းခိုးလို့ရအင်တာနက်ဆာမျက်နှာကိုတွေ့ရှိပြီးစည်ရင်းပေးထားလိုက်ပါတယ်။သူကအခုလိုပြောပါတယ်
။ So first we signed up
တန်ယုံမှာပထမကျွန်တော်တို့စည်ရင်းပေးထားပါတယ်။ပြီးတော့ Ukraine Tech Shelter ဆာမျက်နှာကိုတွားတွေ့ပြီးအင်ရှင်အဖြစ်စည်ရင်းတင်ထားလိုက်ပါတယ်။နောက်တစ်နေ့မနေ့မှာ Oksana C ကသူတို့အတွက်နေရာရှိပါသလားလို့မေးလာတယ်ဗျသူသမီးနဲ့ကြောင်တကောင်အတွက်ပ
ါမိကြတော့အတူထိုက်ပြီးအောက်ဆာနာကလည်းအခုလိုပြောပြပါဗျာ
အ
သက်55နှစ်အရွယ်အောက်ဆာနာဖန်စီဘာဟာ 16 နှစ်တမီ16နှစ်အရွယ်ကျောင်းတကောင်နဲ့မီဂျာရော့ကိုအိမ်မှာနေခွင့်ရသွားဖြစ်ပါတယ်။မကြဘူးလို့မီဂျာရော့ကအခုလိုပြောပါတယ
်။ He may be 5 days.
သူ message ပို့တော့ကနေအိမ်ရှိရောက်လာတဲ့အထိ9ရက်ပေါ့ဗျာ။
အင်းရှင်ကလိမ်မတော်မတရားပြုတာအပါဝင်တခြားပင်ကောင်းယူမတော်မတရားလုပ်တာတွေကိုကာကွယ်ဖို့ဆဲကျော်သက်ကျောင်းသားနှစ်ယောက်ရဲ့အင်တာနက်စာမျက်နှာကသတိပေးအချက်လက်တွေကိုလည်းပေးထားပါတယ်။အင်းရှင်တွေအတွက်လည်းဒုက္ခသည်ရဲ့သတင်းအချက်လက်တွေကိုရအောင်စီစဉ်ပေးထားပါတယ်။ရဲကိုဆက်သွယ်ရမယ့်အချက်လက်တွေကိုလည်းစာမျက်နှာမှာဖော်ပြထားပါတယ်။ဒုက္ခတဲ့ Transceiver ဟာဆွေဒင်နိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတရားဝင်ရေးရှင်နေထိုင်ခွင့်ရဖို့ကြိုးစားရအောင်ပါပါ။ဒါကိုကူညီဖို့ကအင်ရှင်မီဂျာရော့ရဲ့နောက်တစ်ဆင့်အစီအစဉ်ဖြစ်ပါတယ်။ဆွေဒင်လူဝင်မှုကြီးကြပ်ရေးဌာနရဲ့ရှေ့မှာဒုက္ခသည်ဖြစ်လျှောက်ထားလူကြတဲ့လူတွေက Nineshamn မြို့မှာတန်းစီနေကြတာပါ။ဒီအင်တာနက်စာမျက်နှာကိုတင်နိုင်ဖို့ Shift Man က $8.5အသုံးပြုခဲ့ပြီးပါပြီ။ဆက်သွားနိုင်ဖို့အတွက်ငွေကြေးအခက်အခဲရှိနေပါတယ်။ Airbnb နဲ့ Vrbo အခမ်းအနားကုမ္ပဏီကြီးတွေကုလသမဂ္ဂဒုက္ခသည်ဆိုင်ရာမှာမင်းကြီးယုံကတာဝန်ရှိသူတွေနဲ့တွေ့ဆုံနိုင်အောင်လုပ်နေတယ်လို့ Shipman ကပြောပါတယ်။အခုလိုအင်တာနက်စာမျက်နှာဟာယူကရိန်းဓမ္မမုတ်ကမ္ဘာတနီးယားကပဋိပက္ခတွေကြောင့်ဒုက္ခရောက်နေသူတွေကိုကူညီရမှာယူကရိန်းတိတ်ရှယ်တာအင်တာနက်စာမျက်နှာဟာအချက်အချာဖြစ်လာလိမ့်မယ်လို့ဖန်သီးသူ Shipman ကမျှော်လင့်ပါတယ်ခင်ဗျာ။
ဥတမောင်တန်းတင်ပြပေးခဲ့တာပါခင်ဗျာ။ View American တန်ခါတင်းငွေလေးညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ခုဆက်ပြီးတော့နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေတဲ့တိရိလင်္ကာနိုင်ငံကအခြေအနေကိုကြည့်ကြရအောင်ပါ။တိရိလင်္ကာနိုင်ငံမှာလျှက်စင်ပြီးပြတ်တာ၊ဆေးဝါးအစားအသောက်နဲ့တခြားလိုအပ်တဲ့ပစ္စည်းတွေရှားပါးလာနေတာကြောင့်တိရိလင်္ကာဆေးရုံတွေမှာလည်းဆေးဝါးပြတ်လတ်မှုတွေရင်ဆိုင်နေကြရပါတယ်။ဒီလိုတန်းပြည်ရဲ့စီးပွားရေးအကျပ်အတည်းကိုဖြည့်ရှင်းပေးဖို့အစိုးရကိုတောင်းဆိုတဲ့ဆန္ဒပြပွဲတွေလည်းရှိနေပါတယ်။ဒီအကြောင်း Rider String စောင်းပါကိုအခြေခံပြီးအလိမ္မာကပြောပြပေးမှာပါခင်ဗျာ
။တိရိလင်္ကာနိုင်ငံမှာဆယ်စုနှစ်အတွင်းမကြုံဆက်ဘူးဆိုးရွားလာတဲ့စီးပွားရေးအကျပ်အတည်းတွေပေါ်ပေါက်နေတာကြောင့်စီးပွားရေးမြို့တော်ဖြစ်တဲ့ကိုလံဘိုကဆေးရုံတွေမှာမရှိမဖြစ်လိုအပ်တဲ့ဆေးဝါးပြတ်လတ်မှုတွေကြုံနေရပါတယ်။ဧပြီလ၁ရက်နေ့တောက်ကြနေ့မှာတိရိလင်္ကာသမရဂိုတာဘာယာရာဂျပက်ဆာကနိုင်ငံမှာအရေးပေါ်အခြေအနေကျင်းပခဲ့ပါတယ်။ဒါပေမဲ့လည်းသူ့ကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေ၅ရက်မြောက်ရှိလာပြီးအာဏာရညွန်ပေါင်းအဖွဲ့ကနေလွှတ်တော်အမတ်အများပြားနှုတ်ထွက်သွားတာကြောင့်လူနည်းစုအစိုးရဖြစ်သွားပြီးတဲ့နောက်ဧပြီလ၅ရက်နေ့နောက်ပိုင်းမှာနိုင်ငံရဲ့အရေးပေါ်အခြေအနေကျင်းပချက်ကိုတိရိလင်္ကာသမရကပြန်ရုပ်သိမ်းခဲ့ပါတယ်။တိရိလင်္ကာမှာစားတောက်ကုန်၊လောင်စာဆီ၊လျှက်စစ်တားဆေးဝါးနဲ့တခြားမရှိမဖြစ်နေစဉ်သုံးပစ္စည်းတွေပြက်လက်နေတာသတင်းပတ်အတော်ကြာနေပြီးဒါဟာကျန်းမာရေးစနစ်တစ်ခုလုံးကိုပြိုလဲသွားစေနိုင်တယ်လို့ဆရာဝန်တွေကဆိုပါတယ်။ဒီလိုအကြက်တဲတွေကြားကပဲပြည်သူတွေဟာဆေးကုသမှုခံယူဖို့နဲ့လိုအပ်တဲ့ဆေးဝါးတွေရဖို့ဆေးရုံတွေရှေ့မှာစောင့်ဆိုင်နေကြပါတယ်။
Even with the hospital, the general things.
ဆေးရုံတွေမှာတောင်ဆေးဝါးပစ္စည်းတွေတော်တော်များများမရှိတော့ဘူး။တခြားလုပ်ငန်းလက်ပတ်မှုတွေနဲ့ပတ်သက်ပြီးတော့လည်းအလုံးစိတ်ပြည့်စရာပါပဲဗျာ။နောက်လူနာတွေအတွက်အစားအသောက်ကအစားအခက်ခဲတွေရှိတယ်လို့လည်းကျွန်တော်ကြားတယ်။စောင့်ဝင်နေအရန်ကိုခက်ခဲနေကြတာပါ။
ဒီလိုနိုင်ငံရဲ့လက်ရှိအခြေအနေတွေကြောင့်ဟိုတယ်လုပ်ငန်းနဲ့ဆက်ဆက်လုပ်ကိုင်သူတွေရဲ့လုပ်ငန်းတွေဟာလည်းစိုးစိုးရွားရွားထိခိုက်လို့နေပါတယ်
။ One main reason being is because of the current ongoing power cuts.
အဓိကအကြောင်းရင်းကတော့လုံစာစီနဲ့တခြားမရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေရှားပါတာမိပြတ်တာတွေကကျွန်တော်တို့ဟိုတယ်လုပ်ငန်းကိုတော်တော်လေးထိခိုက်တယ်။ဆိုတော့နိုင်ငံခြားခီးသွွားဧည့်သည်တွေအတွက်ဒီအချက်တွေကအရေးကြီးတယ်လေ။အထူးသဖြင့်အိန္ဒိယဧည့်သည်တွေပေါ့။ကျွန်တော်တို့ဟိုတယ်မှာတော်တော်ကြီးတဲ့အိန္ဒိယဈေးတစ်ခုရှိတယ်လေ။ဒီဈေးကနာမည်အကြီးဆုံးဈေး၅ခုတည်းကတစ်ခုပါ။အခုလိုအခြေအနေနဲ့ဧည့်သည်တွေလည်းမလာတော့ပါဘူးဗျာ။
နိုင်ငံတော်မျိုးရွာတွေမှာစက်ကျင်ဆန္ဒပြမှုတွေတိုးလာနေပြီးနိုင်ငံရဲ့စီးပွားရေးအကျပ်အတည်းတွေကိုကင်တွယ်ဖြည့်ရှင်းဖို့တမရရာဂျဘက်ဆာပြက်ကွက်နေခဲ့ပါတယ်။တိရိလင်္ကာတမရဟာနိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF နဲ့ဒီလထဲမှာချင်းငွေကိစ္စဆွေးနွေးဖို့စီစဉ်ထားပြီးဒီအရေးကြီးတဲ့ဆွေးနွေးပွဲမတိုင်ခင်မှာပဲသူ့ရဲ့ဗန္ဒာရေးဝန်ကြီးဟာယာဒူခတ်အပီတရက်အကြာမှာယာဒူကနေနှုတ်ထွက်ခဲ့တာပါ။တမရရာဂျဘက်ဆာရဲ့အစိုးရအဖွဲ့ကိုဧပြီလ၄ရက်နေ့ကဖျက်သိမ်းခဲ့ပြီးအာဏာရပါတီတွေနဲ့အတိုက်ခံပါတီတွေကပယ်ချခဲ့တဲ့ညှို့ညွတ်သောအစိုးရတရက်ဖွဲ့ဖို့ကြိုးစားခဲ့တာပါ။ဒါအပြင်နိုင်ငံရဲ့ရန်ပုံငွေနှေးပါလို့နေတာကြောင့်တိရိလင်္ကာတန်ယုံတချို့ကိုလည်းယာယီပိတ်လိုက်ရပါတယ်ရှင်။ကျွန်မအလိမ္မာပါ။
အလိမ္မာတင်ပြပေးခဲ့တာပါခင်ဗျာ။ဗီအိုအမေရိကန်တန်ကတနင်္ဂနွေနေ့ညပိုင်းစီစဉ်နေထုတ်လွှင့်ပေးနေတာပါ။မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
တော်ရရှိတဲ့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငင်ငွေနဲ့ညာပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းညာရောက်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများကန္တာသတင်းတွေကတုတ္တအစီအစဉ်နဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကန္တာတွေကိုတင်ဆက်ပေးတော့မှာပါပထမအဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်နဲ့စပါမယ်ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာဒီတစ်ပတ်အတွက်လူ့အခွင့်အရေးချိုးဖောက်သူတွေကိုတာဝန်ခံမှုရှိရှိအေးအေးယူနိုင်ဖို့လိုအပ်နေပြီဆိုတဲ့အကြောင်းဆွေးနွေးတင်ပြမှာပါမအင်ဂျင်နံကကူညီတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေလူ့အခွင့်အရေးချိုးဖောက်သူတွေကိုတာဝန်ခံမှုရှိရှိအရေးယူနိုင်ဖို့လိုအပ်နေပြီဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါကုလသမဂ္ဂလူ့ခွင့်ရေးကောင်စီဟာမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်တရက်ကိုအေဘီလတရက်နေ့ကချမှတ်ခဲ့တယ်လို့သိရပါတယ်စစ်ကောင်စီအနေနဲ့မြန်မာပြည်သူတွေပေါ်အကြမ်းဖက်ဖိနှိပ်နေတာတွေကိုအပြင်းထန်ဆုံးရှုတ်ချလိုက်ပြီးအတိတ်နဲ့ပြစ်ဆုတ်ပံမှာစစ်တပ်ကကျူးလွန်ခဲ့တဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ခံမှုရှိရှိအရေးယူဖို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။ဒီဆုံးဖြတ်ချက်ကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကကြိုဆိုလိုက်ပြီးမြန်မာစစ်ကောင်စီကတော့ပယ်ချခဲ့ပါတယ်လို့ VOA မြန်မာပိုင်းအစီအစဉ်က AB လ5ရက်နေ့မှာထုတ်လွှင့်ခဲ့ပါတယ်။တိုက်တိုက်ဆိုင်ဆိုင်မှာပဲကုလသမဂ္ဂလူ့ခွင့်ရေးကောင်စီကမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်ထွက်ပေါ်လာချိန်မှာပဲရန်ကုန်တိုင်းအလုံမြို့နယ်မှာစစ်ကောင်စီတပ်ကအသက်၄နှစ်အရွယ်ကလေးငယ်ကိုမူကြိုကြောင်းအတွင်းဝင်ရောက်ဖမ်းဆီးတဲ့တဲ့ရင်တစ်ခုထွက်ပေါ်လာပါတယ်။ဒီသတင်းကို BBC သတင်းဌာနက AB လ5ရက်နေ့မှာအခုလိုဖော်ပြပါဗျ။ပြီးခဲ့တဲ့ AB 5ရက်နေ့ကအလုံမြို့နယ်အတွင်းမှာမူကြိုကြောင်းတစ်ခုကိုစစ်ကောင်စီတပ်တွေအရဝတ်နဲ့ဝင်ရောက်ပြီးအသက်၄နှစ်အရွယ်မောင်တန့်ဖုံးဝီရန်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ကလေးငယ်ရဲ့မိသားစုဝင်တွေနဲ့နှီးဆက်သူတွေကပြောပါဗျ။ PDF ကိုထောက်ပံ့တယ်ဆိုတဲ့စွပ်စွဲချက်တွေနဲ့ကလေးငယ်ရဲ့မိခင်ဖြစ်သူကိုစစ်ကောင်စီတပ်တွေကရှာဖွေနေတာဖြစ်ပြီးအဲ့ဒီနေ့မှာပဲအလုံမြို့နယ်နေအိမ်မှာမိခင်ကိုဖမ်းဆီးလိုက်တယ်လို့ကလေးငယ်ကိုလည်းမူကြိုကြောင်းမှာတွားဖမ်းတာဖြစ်တယ်လို့ဆိုပါတယ်
။ဘာကြောင့်များလင်းတဲ့အရွယ်ကလေးငယ်တဦးကိုမူကြိုကြောင်းအထိလိုက်ဖမ်းရတာပါလဲ။မိခင်ဖြစ်သူက PDF ကိုထောက်ပံ့လို့ဖမ်းနေဆိုရင်လေမိခင်နဲ့ပဲဆိုင်ပါတယ်။မိခင်ကိုပဲဖမ်းရမှာပါ။လူမမယ်အရွယ်ကလေးငယ်နဲ့ဘလို့မှမသက်ဆိုင်ပါဘူး။လုံးဝမဖြစ်တဲ့ကိစ္စပါ။ဘလို့ပဲဖြစ်ဖြစ်ဒီလောက်ရဟာအလွန်ဆိုးရွားတဲ့လောက်ရဖြစ်တယ်လို့လူခွေရေးချိုးဖောက်မှုတစ်ခုလည်းဖြစ်ပါတယ်။ဒီလောက်ရဟာဥပဒေတွေကိုချိုးဖောက်ရာရောက်တယ်လို့ကိုကျင်းစာတရားကင်းမဲ့တဲ့လောက်ရလည်းဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ကလေးတငယ်အခွင့်အရေးများဆိုင်ရာကုလသမဂ္ဂကွန်ဗင်းရှင်းကို1992ခုနှစ်ဩဂုတ်လ15ရက်နေ့မှာအဖွဲ့ဝင်ဖြစ်အတည်ပြုပါဝင်ခဲ့ပြီးနိုင်ငံပေါင်း140နဲ့အတူလက်မှတ်ရေးထိုးပါဝင်ခဲ့တာပါ။ဒါပြင်2012ခုနှစ်ဖေဖော်ဝါရီလ18ရက်နေ့နဲ့2019ခုနှစ်စက်တင်ဘာလ28ရက်နေ့မှာလဲကလေးတငယ်အခွင့်အရေးများဆိုင်ရာကုလသမဂ္ဂစာချုပ်ရဲ့နောက်ဆက်တွဲစာချုပ်တွေကိုပါလက်မှတ်ထိုးခဲ့တဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။သဘောတူစာချုပ်ပါအပိုက်19မှာနိုင်ငံအဖွဲ့အစည်းများကကလေးများကိုရုပ်ပိုင်းဆိုင်ရာသို့မဟုတ်စိတ်ပိုင်းဆိုင်ရာအကြမ်းဖက်မှုများမှကာကွယ်ရန်တင်လျော်သောတရားဥပဒေပြဋ္ဌာန်းသည့်စီမံခန့်ခွဲအုပ်ချုပ်ခြင်းနှင့်ဆိုင်တဲ့လူမှုရေးနှင့်ပညာရေးအရေးယူဆောင်ရွက်ချက်များဆောင်ရွက်ရမည်ဟုဖော်ပြထားတာပါ။ကလေးတငယ်အခွင့်အရေးသဘောတူစာချုပ်မှာအခန်းပေါင်း54ခန်းပါရှိပါတယ်။အခန်း35မှာတော့ကလေးတွေကိုပြန်ပေးဆွဲတာ၊အရောင်းဝယ်လုပ်တာ၊နိုင်ငံတနိုင်ငံကနေတနိုင်ငံပို့လိုက်တာတွေကိုအစိုးရတွေကကာကွယ်ရမှာဖြစ်ပါတယ်လို့ဖော်ပြထားပါတယ်။
မြန်မာနိုင်ငံအနေနဲ့ကလေးသူငယ်အခွင့်အရေးသဘောတူစာချုပ်မှာပါဝင်လက်မှတ်ရေးထိုးထားသလိုမြန်မာနိုင်ငံမှာလည်းပြည်ထောင်စုလွှတ်တော်ကနေကလေးသူငယ်အခွင့်အရေးများဆိုင်ရာဥပဒေကို2019ခုနှစ်ဇူလိုင်23ရက်နေ့ကအတည်ပြုပြဋ္ဌာန်းထားပြီးဖြစ်ပါတယ်။ အဆိုပါဥပဒေရဲ့အခန်းခွန်အပိုက်ဆက်ကိုဓာရင်ကောက်မှာကလေးသူငယ်တိုင်းဂုံတိတ်ခါပုပ်ကိုရေးဆိုင်ရာလွတ်လပ်ခွင့်နှင့်လုံခြုံမှုကိုအကြောင်းမဲ့ထိပါခြင်းမခံရစေရန်ဥပဒေနှင့်အညီကာကွယ်စောင့်ရှောက်ပိုင်ခွင့်ရှိသည်ဒါ့အပြင်ကလေးသူငယ်အပေါ်အကြမ်းဖက်မှုမှကာကွယ်စောင့်ရှောက်ခြင်းဆိုတဲ့အခန်း16ရဲ့အပိုက်56မှာမိသူများကလေးသူငယ်အပေါ်တနည်းနည်းဖြင့်နစ်နာဆုံးကျုံးစေသည့်သို့မဟုတ်ထိခိုက်ဒဏ်ရာရစေသည့်ရုပ်ပိုင်းဆိုင်ရာအကြမ်းဖက်ခြင်းကိုဖြစ်စေစိတ်ပိုင်းဆိုင်ရာအကြမ်းဖက်ခြင်းကိုဖြစ်စေလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခြင်းကိုဖြစ်စေမပြုတ်လောက်ရလို့အတိလင်းဖော်ပြထားပါတယ်ကလေးသူငယ်အခွင့်အရေးများဆိုင်ရာဥပဒေမှာကလေးဆိုတာအသက်16နှစ်မပြည့်သေးသူကိုဆိုလိုတယ်လို့အဓိပ္ပာယ်ဖွင့်ဆိုထားပါတယ
်ဒါ့အပြင်အခန်း27အပိုက်88မှာအသက်10နှစ်မပြည့်သေးတဲ့ကလေးသူငယ်ရဲ့ပြုလုပ်မှုဟာပြစ်မှုမမြောက်စေရလို့ပြဋ္ဌာန်းထားပါတယ်ကလေးငယ်တွေကိုရုပ်ပိုင်းမပြောနဲ့စိတ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုတော့မလုပ်ရဘူးလို့အသေးချာတားမြစ်ထားပါတယ်။ဒါကြောင့်လေးနှစ်ဆိုတဲ့အရွယ်ဟာငယ်လို့နဲ့အရွယ်ဖြစ်တယ်လို့အကယ်၍ပြစ်မှုကျူးလွန်ခဲ့ရင်တော့ကလေးသင်ငယ်အခွင့်အရေးအရာကင်းလွတ်ခွင့်ရကိုရမှာဖြစ်ပါတယ်။စစ်ကောင်စီအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်စေရင်မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့လူခွင့်ရေးကောင်စီဆုံးဖြတ်ချက်တွေအကောင့်ထဲပေါ်လာအောင်NUG အစိုးရကဘလို့စ조사ဆောင်ရွက်နေတယ်လဲဆိုတာကိုလူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းက VOA ကိုအခုလို့ပြောပါတယ
် NUG အနေနဲ့ကတော့ခုနပြောခဲ့တဲ့အဖြစ်အပျက်တွေကိုကဘာကပြအောင်စနစ်ကြမှတ်တမ်းတင်တာကျွန်တော်လုပ်ဆောင်ပါတယ်မှတ်တမ်းတင်ပြီးတော့အခုဆိုလို့ရှိရင်ကုလသမဂ္ဂကဟိုဆုံးဖြတ်ချက်ဒီထွက်လာလူခွင့်ရေးဆိုင်ရာဆုံးဖြတ်ချက်ထွက်လာအောင်လဲကျွန်တော်တို့တိုက်တွန်းနေပါတယ်ဒီအောင်လည်းမပြီးသေးပါဘူးဒီမှာပါဝင်တဲ့ဆုံးဖြတ်ချက်တွေမှာအကြမ်းဖက်ရှိကောင်စီကိုလက်နက်ပိတ်ဆို့မှုတွေရပ်တန့်မှုစီးပွားရေးပိတ်ဆို့ရေးယူမှုတွေလှုပ်ဆောင်မှုတစ်ချိန်တည်းမှာကျူးလွန်တဲ့စစ်ရာဇဝေးဘောင်းရှိကောင်ဆောင်တွေကိုအရေးယူနိုင်မှုအတွက်ဆက်လက်ပြီးတော့တွန်းအားပေးပြီးတော့လှုပ်ဆောင်တော့မှာဖြစ်တယ
်စစ်ကောင်စီအနေနဲ့ကုလသမဂ္ဂရဲ့သဘောတူစာချုပ်တွေအတည်ပြုပြဋ္ဌာန်းထားတဲ့ဥပဒေတွေကိုလစ်လျူရှုကာလူ့အခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတာကိုတွေ့နေရပါတယ်ရန်ကုန်တမြို့ထဲမှာကိုဖန်စီထားတဲ့အထဲမှာကလေးသူငယ်300ပါဝင်ပြီးတေတံပေးခံထားရတဲ့အထဲမှာအသက်18နှစ်မပြည့်သေးတဲ့ကလေးငယ်2ဦးပါဝင်တယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့စာရင်းတွေအရသိရပါတယ်။အခုလိုကလေးသူငယ်အခွင့်အရေးတွေချိုးဖောက်နေတဲ့စစ်ကောင်စီရဲ့လုပ်ရက်တွေကိုတားဆီးနိုင်ဖို့ဆိုရင်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်မှာဖော်ပြထားသလိုအတိတ်နဲ့ပြစ်ဆုတ်ပံမှာစစ်တပ်ကကျူးလွန်ခဲ့တဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ခံမှုရှိရှိအရေးယူနိုင်ဖို့လိုအပ်မှာဖြစ်ကြောင်းပါခင်ဗျာ
ပြည်သွင်းနိုင်စီစဉ်တင်ဆက်ပြီးတော့မအင်ဂျင်နိုင်ကူညီတင်ဆက်ပေးခဲ့တဲ့ကမ္ဘာမြေမမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာခုဆက်ပြီးတော့မြန်မာပြည်မှပေးစာများကဏ္ဍကိုတင်ပြပေးပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားပါခင်ဗျာ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်အေးဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOE သတင်းများအတွက်ကျေးဇူးပါတဲ့နှင်းစီတပွင့်နဲ့စာတို့လေးရေးလာပါ යි အဟောဒါဆိုတဲ့တော်ရရှင်ကတော့လေလိုင်းကလေတံတွေနားထောင်လာတာစပင်းတွေတောင်ဖြူလာပါပြီတဲ့ဟုတ်ကဲ့နားထောင်တာနှစ်တည်ကြာပြီးတော့အသက်ရွယ်ကြီးလာပြီးတော့စပင်းတွေဖြူလာတာလားဒါမှမဟုတ်နားထောင်ရင်းနဲ့သတင်းတွေကအုံနောက်စားလို့စပင်းတွေများဖြူလာလားကာလရှည်ကြာနားထောင်လာတယ်လို့ဆိုလိုတယ်ထင်ပါရဲ့နော်ဦးဆောင်ဝေဆိုတဲ့တော်ရရှင်ကလည်းမင်္ဂလာညချမ်းမာ VOE တဲ့စစ်ဆောင်ပြည်သူတွေဘေးရန်ကင်းကြပါစေမြမအရေးကုလနဲ့ ICC အမြန်ဆုံးအကူအညီပေးကြပါအမေစုချမ်းမာပါစေအရေးတော်ပုံအောင်ရမည်တဲ့ဦးဆောင်ဝေဆုတွေများကြီးတောင်းလာပါတယ်ဟုတ်ကဲ့ပါဒီလိုသတင်းတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်တော်ရရှင်တယောက်ရှင်လိုင်းဆိုတဲ့တော်ရရှင်ကတော့ VOE ပြည်သူရေးတဲ့အတန်းတွေကိုနားထောင်ပေးပါနားလည်ပေးပါ တစ်ချိန်ကစိတ်ဝင်စားခဲ့ပါဘူးဒီသတင်းနဲ့အခုတော့ပြက်ပြက်သားသားရက်တည်ပြပါနော်တေးဆုံးသွားတဲ့သူတွေအပြစ်မဲ့ပြည်သူတွေမိဘတိုင်းချစ်မြတ်နိုးရတဲ့ရင်သွေးငယ်ကလေးတွေကဆုံးရှုံးရတာမိဘတိုင်းရင်ကွဲယူကျုံမရဖြစ်ရပါတယ်တဲ့ရှင်လိုင်းဆိုတဲ့သရရှင်ရေးလာတာဖြစ်ပါလေဟုတ်ကဲ့ပါမြန်မာနိုင်ငံမှာရောကမ္ဘာမှာရောသတင်းတွေကကြီးရမြင်ရတာစိတ်ထဲမကောင်းစရာများပါတယ်နော်နောက်ထပ်သောရရှင်ကလည်းအခုလိုဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပဲရေးလာတာပါဇဝေနောင်လို့တော့အတန်ထွက်မယ်ထင်ပါတယ်အင်ကိုပြန်ဖို့လည်းအခက်ကြုံနေပါပြီပြည်သူတွေအတွက်အာဏာသိမ်းချိန်ပြီးကစားလို့အရာရာအဆင်မပြေတော့ပါဘူးနိုင်ငံသားပါမြန်မာနဲ့အိမ်နေချင်းထိုင်းကစီးပွားရေးအဆင်ပြေတယ်မလားဘာမဆိုထိုင်းထုတ်လို့ခြင်းနေအခုတော့ဈေးကိုနှစ်ဆလောက်တက်နေတာတိုင်းပြည်အုပ်ချုပ်နေတဲ့မင်းကပြည်သူတွေကိုကိုခြင်းမစားလို့ပါတဲ့သူကလည်းသူကြုံတွေ့နေရတဲ့အခက်အခဲစီနေကိုရေးလာပါရစေ။အခုဆိုရင်နှစ်တကူကနေလို့တကြံအောင်ကြတော့မှာပါနော်။တိတိကျကျပြောရရင်တော့2021မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ကြားတဲ့ဒုတိယမြောက်တကြံပဲဖြစ်ပါရင်ကိုဗစ်ကရောဂါနှစ်နှစ်ပါဆက်ပြီးတော့ရည်မဲဆိုတော့အလုံးလွတ်လွတ်လပ်လပ်မပြောပါရတာ၃နှစ်ပြည့်မြောက်တဲ့တကြံလည်းဖြစ်ပါရရှင်။ကျမတို့ရှိကိုစာရေးနေကြတော့ရရှင်တရက်ကတော့ VOE ရဲ့အစီအစဉ်တစ်ခုကြောင်းလဲရေးရင်းနဲ့မနစ်ကသူကြုံတွေ့နေရတဲ့ဒီတကြံကိုတွေ့အဖြစ်ပြက်တစ်ခုကိုလဲစာရေးပြလာပါတယ
်ဒေါခင်မျိုးသက်ရဲ့နည်းပညာကဏ္ဍမှာလေရင်အသေးစားလေးနဲ့ကဘာပတ်ခဲ့တဲ့မိန်းကလေးရဲ့အသွားခရီးစဉ်ရောအပြန်ခရီးစဉ်မှာတင်ပြပေးခဲ့တဲ့အတွက်အထူးကိုကျေးဇူးတင်နေပါတယ်ဒေါခင်မျိုးသက်ရော VOE ရောကျေးဇူးပါနော်ဒါနဲ့တကြံပြန်ရောက်လာပြန်ပါပြီ VOE ရေ2021တကြံတဲ့နေ့ရဲ့အဖြစ်ဆိုးလို့ပြောလို့ရတဲ့ရိုင်းဆိုင်တဲ့လုံရံမျိုးနဲ့ကျမကိုတိုက်ရိုက်တိုက်ခိုက်ခဲ့တာကိုကျမအတွက်နဲ့မိသားစုကိုထိခိုက်မှာစိတ်ပူမိတာနဲ့ပဲအခုချိန်ထိခက်ခဲနေရပါတယ်။စာဖို့ရတာလည်းနာမည်ဝှက်ခိုင်းနေရပါတယ်။2021တကြံတဲ့နေ့3နာရီတိုင်းပြည်ကမင်းမဲ့တယ်လို့ဖြစ်နေပြီးတောချောင်တွေကမြူးတူပျော်ပါကျမအိမ်ကိုတိတ်ဆိတ်ရပါမလားဆိုပြီးရဲရဲတင်းတင်းရန်လာလို့တဲ့သူကသာသနာရေးဦးစီးမှုဆိုတဲ့လူအခုချက်ချင်းစောင်းမောက်ဖွင့်ထားတဲ့နေရာမှာလိုက်ကြရမယ်တဲ့။သူရာလူနဲ့သူအစင်တန်းကိုသူ့အနေနဲ့အတော်ကိုမြင်မာနေတယ်လို့ဒီလူအထင်ရောက်နေမှာစိုးလွန်ပါတယ် VOE ရဲ့ကျမတို့မြန်မာနိုင်ငံသားတွေဟာညီညွတ်ချင်းသည်အင်အားဆိုတာကိုဘေသောအခါကြမှာများရနိုင်ကြပါမလဲ VOE ရဲ့
တကြံမှာသူကိုယ်တိုင်ကြုံတွေ့နေရတာပါဆိုပြီးတော့ကျမတို့စီစာရင်းနေကြသရရှင်ရေးပြီးသူ့ရဲ့အတွေ့အကြုံကိုဝေမျှလာတာဖြစ်ပါလိမ့်ရှင်ယူကရိန်းနိုင်ငံမှာရုရှားကျူးကျော်စစ်ဖြစ်လာခဲ့တာသတင်း6ပတ်ကျော်အောင်ကြာခဲ့ပါပြီနော်ယူကရိန်းနိုင်ငံကရဲသားပြည်သူတွေတိုက်ခိုက်ခံရတဲ့သတင်းတွေနေ့စဉ်လိုကြားနေရတာအတော့ကိုစိတ်ထိခိုက်စရာကောင်းပါတယ်ဒီယူကရိန်းနိုင်ငံကကျူးကျော်စစ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းတွေတချို့ရဲ့မှတ်ချက်လေးတွေကိုနည်းနည်းဝေမျှပေးသွားချင်ပါတယ်ဂျွန်ဂျာဆိုတဲ့သတင်းရှင်ကဒီယူကရိန်းကရုရှားကျူးကျော်စစ်စစ်ပွဲကြီးပို့ပြီးတော့ကျေပြန့်သွားမှာကိုနိုင်ငံတကာကကြောက်ပြီးတော့ငြိမ်နေလိုက်လေရုရှားကယူကရိန်းပြီးသွားရင်နောက်ထပ်ခြေလှမ်းတွေလှမ်းလာအောင်မယ်ဆိုပြီးတော့သတိပေးလာပါတယ်။ဥဆိုးဆိုတဲ့သရရှင်ကတော့ဒီယူကရိန်းနိုင်ငံကရုရှားကျူးကျော်စစ်နဲ့ပတ်သက်ပြီးတော့ဒီစစ်ပွဲကြီးဘလို့အဆုံးသတ်မလဲဆိုပြီးကျမတို့တင်ဆက်ပေးခဲ့တဲ့ပုံပြရုပ်သံသတင်းနဲ့ပတ်သက်ပြီးတော့သူရဲ့ဒီသတင်းပေါ်မှာသူရဲ့ထင်မြင်ယူဆချက်ကိုရေးလာပါတယ်။အဲ့ဒီမှာပြောထားတာကရုရှားကိုတရုတ်ကဖျောင်းဖျားရင်တော့ဒီစစ်ပွဲကြီးကဒီတန်တမန်ရင်းနှီးနဲ့ဖြည့်ရှင်းလို့ရမယ်လို့ပြောထားတာပါ။ဒီမှာသရရှင်ဥဆိုးကဘရမရုရှားကိုတရုတ်ကဖျောင်းပြမှာမဟုတ်ပါဘူးတဲ့။ကဘာဇက်ကုံမှာလူမိုက်အားပေးနာမည်လဲအပြစ်မခံခြင်းမြင်မဲ့သူကိုယ်တိုင်ကထိုင်ဝမ်ကိုတိုက်ခိုက်သိမ်းပိုက်ချင်နေတာဖြစ်လို့ပါတဲ့။ကိုယ့်ရဲ့ပြည်သူတွေရင်းမြစ်နီမှာတန်ခါနဲ့တိုက်ခိုက်တာကွန်မြူနီတရုတ်အစိုးရအဖြစ်နာမည်ပြတ်ထားပြီးသားပါဆိုပြီးတော့ဒီသရရှင်ရှင်းလာပါလိမ့်။ဒါနဲ့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သရရှင်တချို့ရစာတွေကိုလည်းဖော်ပြပေးသွားခြင်းပါတယ်ရှင်။မြန်မာပြည်သားတွေကိုဂရုစိုက်ပေးပါလေးစားရပါတော့ VOE အဖွဲ့သားများခင်ဗျာလို့ရေးလာတဲ့သရရှင်ကဝင်းမင်းဖြစ်ပါတယ်
။အမျိုးတို့ရေတနိုင်ငံလုံးသွေးအိုင်နဲ့ရောက်မှကူညီမာလာဗျာ။ပြည်သူတွေကိုမညာမတာနှင်းဆဲတာလည်းအားလုံးအသိပါပဲ။ကျွန်တော်တို့မူပင်မျိုးနယ်ကစံပြကြီးရွာဆိုတာဟိုးတို့ကစစ်တပ်အထိနာခဲ့တဲ့နေရာပါသူတို့တွေတည်တော့ပြည်သူတွေကိုဒုက္ခပေါင်းစုံပေးပြီးတော့စံပြရွာလုတော့တာပါပဲဒီမှာအခုတော့ကျောင်းတွေပိတ်သွားပါပြီ မူလာတန်းတွေပါမပိတ်ခင်တုန်းကတနေ့ရွာသား၃ယောက်တညာ၃ယောက်အလဲကြစောင့်ပေးရတယ်လုံချုံရေးအတွဲတဲ့ကျောင်းမထားတဲ့သူရောကျောင်းထားတဲ့သူရောအားလုံးစောင့်ပေးရတယ်90ပြည့်လုံနှစ်တွေကိုတတိယရတယ်ပြည်သူတွေမွဲတေပြာကြဘဝကိုအသက်သွင်းပေးခဲ့တဲ့စစ်တပ်အခုလေဒုက္ခပေါင်းစုံတနေငင်လုံးကိုပေးနေပါပြီကူညီပေးမှကြပါနိုင်ငံတကာကမကူညီရင်လူမျိုးတုံးဘဝပါရောက်တော့မှာမို့အားလုံးကူညီနိုင်ပါစေလို့ဆုတောင်းပါတယ်
ရင်ဖွဲ့စာရေးလာတဲ့သရရှင်နိုင်ငံတကာကနေကူညီပေးပါလို့လည်းပြောလာပါတယ်။သရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်။သရရှင်တွေပို့ပြောအကောင်းမွန်အစဉ်ပြည့်တဲ့နေ့တစ်နေ့စနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။ကျွန်တော်တို့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းViewy Bambi's News ဆိုရယ် Viewy မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Viewy မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းရင်းညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြီးတော့လည်းထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြီးတော့လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မိုင်တနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ကြကြရပါခင်ဗျာအခုဆက်ပြီးတော့သတင်းတွေကတုဒ္ဒအစီအစဉ်ကိုတင်ပြပေးပါဦးမယ်နိုင်ငံတကာသတင်းတွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘူးတုဒ္ဒရစီဖို့အမှန်ညွန်ညွန်လွင်တင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့နိုင်ငံတကာကစစ်တပ်တွေအသုံးစရိတ်ဘတ်ဂျက်တွေနဲ့ပတ်သက်လို့ပြောပြထားပါတယ်ခင်ဗျာ
ကမ္ဘာပေါ်ကနိုင်ငံအများစုမှာလက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်တဲ့စစ်တပ်ဆိုတာရှိပါတယ်။ဒါကြောင့်ဒီစစ်တပ်တွေအတွက်နိုင်ငံရဲ့အသုံးစရိတ်ဘတ်ဂျက်ငွေတွေလည်းရထားသုံးစွဲထားရတာပါ။အဲ့ဒီလိုစစ်အသုံးစရိတ်တွေသုံးစွဲတာမှာအမေရိကန်ပြည်အောင်စုကတော့ကမ္ဘာနိုင်ငံတွေထဲမှာစစ်အသုံးစရိတ်သုံးစွဲမှုအများဆုံးနိုင်ငံတစ်ခုဖြစ်ပါတယ်။အမေရိကန်ပြည်အောင်စုရဲ့စစ်အသုံးစရိတ်က2022ခုနှစ်နောက်ဆုံးရယူထားတဲ့စည်းစရားတွေအရတော့တစ်နှစ်ကိုအမေရိကန်ဒေါ်လာ980ဘီလီယံရှိတယ်လို့ဖော်ပြပါတယ်။ဒီကမ္ဘာလုံးမှာရှိတဲ့နိုင်ငံတွေအလုံးအသုံးစရိတ်ပေါင်းရဲ့3ပုံ2ပုံကျော်ရှိတာပါ။နိုင်ငံ GDP နဲ့ကြည့်ရင်တော့ 3.9 ရာခိုင်နှုန်းသုံးဆွဲပါတယ်။အမေရိကန်ပြည်အောင်စုဟာစစ်အသုံးစရိတ်အများဆုံးနိုင်ငံတစ်ခုဖြစ်တဲ့အပြင်ကမ္ဘာမှာစစ်အင်အားအကြီးဆုံးနိုင်ငံတစ်ခုဖြစ်တယ်လို့လည်းစီးရင်စရာတွေကဖော်ပြထားပါတယ်။ဒုတိယစစ်အသုံးစရိတ်အများဆုံးနိုင်ငံကတော့တရုတ်နိုင်ငံပါ။အမေရိကန်ဒေါ်လာဘီလီယံ230သုံးဆွဲပါတယ်။ပြီးခဲ့တဲ့2020ခုနှစ်ထဲခုနှစ်ရာခိုင်နှုန်းပိုပြီးသုံးဆွဲလာတာလည်းဖြစ်ပါတယ်။နိုင်ငံ GDP နဲ့ကြည့်မယ်ဆိုရင်တော့ 1.5 ရာခိုင်နှုန်းရှိတာပါ။တရုတ်နိုင်ငံဟာကမ္ဘာမှာတတိယစစ်အင်အားအကြီးမားဆုံးနိုင်ငံဖြစ်ပါတယ်
စစ်အုံစရိတ်တတိယအများဆုံးဖြစ်ပါတယ်2022ခုနှစ်အတွက်စစ်အုံစရိတ်အမေရိကန်ဒေါ်လာဘီလီယံ133ဆွဲပါတယ်ပြီးခဲ့တဲ့နှစ်2021ထဲ109ရာခိုင်နှုန်းပိုပြီးသုံးဆွဲတာပါနိုင်ငံ GDP ရဲ့ 1.6 ရာခိုင်နှုန်းရှိပါတယ်ဒါပေမဲ့ဂျာမနီနိုင်ငံဟာလောလောဆယ်မှာတော့ကမ္ဘာပေါ်ကစစ်အင်အားအကြီးမားဆုံးထိပ်တန်းစစ်နိုင်ငံစီးနဲ့မှာမရှိပါဘူးအဆင့်16မှာပဲရှိပါတယ်စစ်အုံစရိတ်အများဆုံးအဆင့်၄မှာရှိတဲ့နိုင်ငံကတော့အိန္ဒိယနိုင်ငံဖြစ်ပါတယ်ဒီနှစ်အတွက်အမေရိကန်ဒေါ်လာဘီလီယံ83ဆွဲပါတယ်ပြီးခဲ့တဲ့နှစ်ကထဲ10ရာခိုင်နှုန်းပိုပြီးသုံးလာတာပါနိုင်ငံ GDP နဲ့တွက်ကြည့်ရင်တော့ 1.1 ရာခိုင်နှုန်းရှိပါတယ်အိန္ဒိယနိုင်ငံကတော့ကမ္ဘာစစ်အင်အားအကြီးဆုံးနိုင်ငံတွေစီးမားပါဝင်ပြီးသဒ္ဒုထအဆင့်မှာရှိနေတာပါUnited Kingdom UK ကတော့စစ်အုံစရိတ်အများဆုံးအဆင့်5နေရာမှာရှိပါတယ်။ American Dollar 50ကနေ80ဘီလီယံအတွင်းရထားသုံးဆွဲပါတယ်။ပြီးခဲ့တဲ့နှစ်နဲ့သုံးဆွဲမှုဘတ်ဂျက်အတူတူပဲဖြစ်ပါတယ်။နိုင်ငံ GDP အရတော့200ခန့်နှုန်းရှိတာပါ။ UK ရဲ့စစ်အင်အားကတော့ကမ္ဘာအဆင့်10နေရာမှာရှိပါတယ်။ကမ္ဘာပေါ်ကစစ်အုံစရိတ်အများဆုံး10နိုင်ငံမှာအာဆီယံနိုင်ငံတွေထဲကတခုမှတော့မပါပါဘူး။ဒါပေမဲ့အာဆီယံဒေသတွင်းနိုင်ငံတွေထဲမှာစင်ကာပူနိုင်ငံကစစ်အုံစရိတ်အများဆုံးသုံးဆွဲတယ်လို့လေ့လာသူတွေကဖော်ပြထားပါတယ်။လုံးလုံးစစ်တိုက်နေတဲ့ရုရှားနဲ့ယူကရိန်းနိုင်ငံတွေကိုကြည့်မယ်ဆိုရင်တော့ရုရှားရဲ့စစ်အုံစရိတ်ကတရဝင်းစင်းတွေအရတော့အမေရိကန်ဒေါ်လာ37ဘီလီယံရှိပြီးယူကရိန်းကတော့အမေရိကန်ဒေါ်လာ5ဘီလီယံကျော်ရှိပါတယ်။စစ်အင်အားအနေထားရတော့ရုရှားကကမ္ဘာအဆင့်2နေရာမှာရှိပြီးယူကရိန်းကတော့ကမ္ဘာအဆင့်22နေရာမှာရှိပါတယ်ရှင
်။မညညိုလင်းစီစဉ်တင်ဆက်တဲ့သတင်းတွေကတုဒ္ဒအစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာ။ခုဆက်ပြီးတော့ကမ္ဘာတလွှားထူးခြားဆန်းပြသတင်းတွေကိုတင်ပြပေးပါဦးမယ်။အမေရိကန်နိုင်ငံမြို့တော်ဝါရှင်တန် DC မှာရှိတဲ့အမေရိကန်လွှတ်တော်အဆောက်အဦနားမှာမြေကွေးတစ်ကောင်တောင်းချမ်းပြီးလူတွေကိုလိုက်ကိုက်နေတာကြောင့်ဖမ်းဆီးပြီးတော့ဆေးထိုးတက်လိုက်ပါတယ်။ဆက်ရုပ်လက်နက်ဖက်နဲ့ငပြောသည့်အခွန်နွားပေးနိုင်တဲ့ဆက်ရုပ်တစ်ခုကိုဂျပန်နိုင်ငံတိုကျိုမြို့ကပညာရှင်တွေတီထွင်လိုက်ပါတယ်။ဒီလိုကမ္ဘာတလွှားကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မခင်ဖြူတို့ကတင်ပြပေးပါမယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်တွတ်ကျော်အဆောက်အဦမှာမြေခွေးတစ်ကောင်တောင်းချမ်းပြီးလူတွေကိုလိုက်ကိုက်နေတာကြောင့်ဖမ်းဆီးပြီးတော့ဆေးထိုးတက်လိုက်ရပါတယ်။အနီးရောင်မြေခွေးမလေးရဲ့အကက်ခံရတဲ့သူ9ဦးလောက်ရှိပြီးတော့အကက်ခံရတဲ့သူတွေထဲမှာတွတ်ကျော်အမတ်တဦး၊သတင်းတောင်တဦးနဲ့လွှတ်တော်လုံခြုံရေးတဦးလည်းပါဝင်ပါတယ်။ခွေးယူရောဂါပိုးစစ်ဆေးဖို့အတွက်မြေခွေးမလေးကိုတက်လိုက်ရတာဖြစ်ပြီးဆေးစစ်လိုက်တဲ့အခါမှာလည်းခွေးယူရောဂါပိုးရှိနေတာကိုတွေ့ကြရတာကြောင့်အကက်ခံရတဲ့သူတွေကိုလည်းကာကွယ်ဆေးလာထိုးကြဖို့အကြောင်းကြားနေပြီလို့မြို့တော်ဝါရှင်တန် DC ကျန်းမာရေးဌာနကပြောပါရယ်အခုအနီရောင်မြေခွေးမလေးရဲ့ကလေးမြေခွေးပေါက်3កောင်ကိုလည်းဖမ်းမိခဲ့ပြီးခွေးယူရောဂါပိုးရှိနိုင်တာကြောင့်ဆေးထိုးတက်ခဲ့ရပါတယ်အမေရိကန်လွှတ်တော်ပြည်ပုံအတွင်းမှာမြေခွေးခိုအောင်တဲ့နေရာတွေရှိနိုင်ပြီးမြေခွေးပေါက်လေးတွေကျန်နေနိုင်သေးတာကြောင့်သတိစံထိန်းချုပ်ရေးဌာနကသတိပေးချက်တွေလည်းထုတ်ပြန်ထားပါရယ်ရှင်
ဆက်ရုပ်လက်နက်ဖက်နဲ့ငပြောသည့်အခွန်နှွာပေးနိုင်တဲ့ဆက်ရုပ်တစ်ခုကိုဂျပန်နိုင်ငံဒိုဂျိုမြို့ကပညာရှင်တွေကတီထွင်လိုက်ပါတယ်။ငပြောသည့်ကိုမထိခိုက်စေဘဲအခွန်ကို3မိနစ်အတွင်းခွာပေးနိုင်တဲ့ဆက်ရုပ်ကိုတီထွင်လိုက်တာပါ။ဆက်ရုပ်တွေအစားအစာတည်လာပြီးတဲ့အဆင့်ကနေပို့ပြီးတော့အဆင့်မြင့်တဲ့တူအောင်လိုက်တူတဲ့လေးလာမှုဖြစ်စဉ်ဖြစ်တယ်လို့ဒိုဂျိုတက္ကသိုလ်ကပညာရှင်3ဦးကမှတ်ချက်ပေးပါတယ်။ယာနဲ့ချီတဲ့အကြိမ်ပေါင်းများစွာတရုပ်ပြပြီးတော့အချက်အလက်တွေကိုဆက်ရုပ်ကမှတ်သားနိုင်အောင်တီထွင်ထားတာဖြစ်ပါတယ်။မပြောသည့်ပုံမပြောင်း58ရာခိုင်နှုန်းအောင်မြင်ဖို့ဆက်ရုပ်ကို73နိုင်လောက်လေ့ကျင့်ပေးခဲ့ရတယ်လို့လည်းပြောပါတယ်ဒီတီထွေမှုကနေလူသားတွေရဲ့နေ့စဉ်လုံဆောင်နေတဲ့လုပ်ငန်းတွေတော်တော်များများမှာဆက်ရုပ်တွေပုံပြီးတာဝန်ယူနိုင်ဖို့နဲ့အလုံသမားယောနဲလာတဲ့ပြဿနာကိုဖြေရှင်းနိုင်ဖို့အထောက်အကူဖြစ်မယ်လို့ညွှန်လင်းထားပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံလန်ဒန်မြို့ကလူသူဆက်ရုပ်တရုပ်ဟာဉာဏ်ရည်ကျူးဉာဏ် AI ကိုသုံးပြီးလူပုံတူပကြီးကားတွေဆွဲနိုင်နေပါပြီ။အိုက်ဒါလို့နာမည်ပေးထားတဲ့အဲ့ဒီလူတူဆက်ရုပ်ဟာကမ္ဘာပရမအူဆုံးလူပုံတူဆွဲနိုင်တဲ့အနုပညာရှင်ဆက်ရုပ်လို့သူ့ကိုဖန်တီးသူတွေကပြောပါရယ်။2019ခုနှစ်ကတည်းကဒီဆက်ရုပ်ကိုပညာရှင်အယောက်30နဲ့ဖန်တီးခဲ့ကြတာပါ။အိုက်ဒါဆက်ရုပ်ဟာပုံမှန်ပကြီးစရာတွေသုံးတဲ့စေးပန်းနဲ့စုပ်တံတွေကိုသုံးပြီးပကြီးရေးလိုက်တာဖြစ်ပါရယ်။လူပုံတူကိုလည်းမျက်လုံးကကင်မရာကိုသုံးတပ်ပုံရိုက်ထားလိုက်ပြီးတော့ပကြီးရေးတဲ့နေရာမှာသုံးတာပါ
ပကြီဆွဲတဲ့အချိန်ရှေ့ကထိုင်နေတဲ့သူကိုကြည့်တယ်လို့ထင်ရပေမဲ့တကယ်တမ်းမှာတော့သူ့မှတ်ညံထဲမှာမှတ်ထားတဲ့ပုံကိုအားပြုပြီးပကြီရေးရပါလူသားပကြီဆရာတွေလိုအယောင်တွေကိုမရောဆက်နိုင်သေးပေမဲ့လည်းပေးထားတဲ့စေးတွေကိုတုံပြီးလူနဲ့အတူဆုံးပကြီတွေကိုဆွဲနိုင်နေပါပြီဉာဏ်ရည်တူနည်းပညာ AI ကိုတုံပြီးတော့လည်းရေးဆွဲတာကြောင့်ဆက်ရုပ်ဟာသူ့ဟာသူဆုံးဖြတ်ချက်ချပြီးတော့လူတစ်ယောက်ရဲ့ပုံတူကိုနှစ်ခါဆွဲရင်ပုံနှစ်ခုမတူအောင်ဆွဲနိုင်ပါတယ်ပုံတပုံကိုဆွဲဖို့အတွက်ကတော့45မိနစ်ကနေတနားရီကျော်ကျော်ကြာတတ်ပြီးပုံကြီးရင်တော့9နာရီလောက်ကြာပါတယ်။ဒီဆက်ရုပ်အိုင်ဒါကရေးဆွဲတဲ့ပုံတွေကိုရောင်းချရတဲ့အတွက်လဲဒေါ်လာ1,000ကျော်လောက်ရရှိပြီးဖြစ်ပါတယ်။လာကုန်ကြရင်တော့အီတလီနိုင်ငံဗင်နစ်မြို့ကပွဲတော်မှာသူ့ပကြီးကလက်ရာတွေကိုပြသဖို့တွားရောက်မှာဖြစ်ပါတယ်ရှင
်။သူဒီနိုင်ငံစတော့ဟ ோம் မြို့မှာယူစီယန်လို့ခေါ်တဲ့ခုဘာသာကိုဆယ်ဖီဓာတ်ပုံရိုက်နိုင်တဲ့ပြတိုက်တစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ဒီယူဇီယန်ဟာဈေးဝယ်စင်တာကြီးတစ်ခုအတွင်းမှာတည်ဆောက်ထားတာဖြစ်ပြီးကြီးရှုသူတွေအနေနဲ့လည်းပြကန်းတွေမှာကိုယ်တိုင်ပါဝင်ဆင်နွှဲနိုင်တဲ့ပြတိုင်မျိုးဖြစ်ပါတယ်။လာရောက်သူတွေအနေနဲ့ဓာတ်ပုံလှလှလေးတွေရိုက်နိုင်ဖို့အခန်းတွေကိုဖန်တီးထားသလို TikTok ဗီဒီယိုတွေဖန်တီးဖို့ဒေဂီတာတွေကိုလည်းပြင်ဆင်ထားပါတယ်။ဥပမာ emoji room လို့ခေါ်တဲ့အခန်းမှာအပြာရောင်နဲ့အဝါရောင်ရီမောနေတဲ့ဘောလုံးမျက်နှာပုံစံလေးတွေထည့်သွင်းထားပြီးတော့နောက်အခန်းတွေမှာတော့နီယိုမီလုံးတွေကြားဓာတ်ပုံရိုက်နိုင်အောင်ဖန်တီးထားပါတယ်။အခုလိုပြတိုင်မျိုးကိုနယ်သာလန်နိုင်ငံမှာစတင်ခဲ့ပြီးတော့အဲ့ဒီမှာတော့နှစ်ခုရှိပြီးဆွီဒင်မှာတော့ပထမဆုံးဖြစ်ပါတယ်။လူမှုကွန်ရက်ဆိုရှယ်မီဒီယာတွေအသုံးများတဲ့ခေတ်ကြီးထဲမှာကိုယ်ပါတာကိုဆယ်ဖီအလှဓာတ်ပုံရိုက်တာတွေများလာတာကြောင့်အမျိုးသမီးငယ်လေးတွေရဲ့စိတ်ကြမ်းမာရေးပေါ်တက်ရောက်မှုတွေကိုစိုးရိမ်တာတွေရှိပေမဲ့လည်းယနေ့ခေတ်ရဲ့အစိပ်ပိုင်းတစ်ခုလိုဖြစ်နေတာကြောင့်ပိုကောင်းအောင်ဖန်တီးတည်ထွင်ဖို့ပဲရှိတယ်လို့ဒီပြတိုင်မန်နေဂျာဆိုဖီယာမီကင်နီမီကပြောပါရယ်ဒီပြတိုက်ကိုဆယ်ကျော်တက်အရွယ်အများစုလာရောက်ကြပြီးတော့လူကြီးတချို့လည်း live ပို့တဲ့အနေနဲ့လာကြပါရယ်ခင်ဗျာ
ကိုညင်းကြတဲ့မခင်ဖြူသွေးလို့စီစဉ်တင်ဆက်တဲ့ကမ္ဘာတလွာထူးခြားဆန်းပြသတင်းတွေကိုနားဆင်ကြရတာပါခင်ဗျာဗီယိုအမေရိကန်တန်ကတင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့အတွက်အပတ်စဉ်ကားတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်ယူကရိန်းနိုင်ငံအရှေ့ပိုင်းလူဟန်စ်ဒေသကပြည်သူတွေကိုချက်ချင်းထွက်ခွာကြဖို့အဲ့ဒီဒေသရဲ့အုပ်ချုပ်ရေးမှူးဆာဟီဂိုင်ဒိုင်ကတတိပေးလိုက်ပါတယ်အဲ့ဒီဒေသမှာလေကြောင်းရန်ကာကွယ်ရေးအချက်ပေးတန်တွေကစုညံနေပြီးရုရှားကထိုးစစ်ကြီးကိုဆင်နွှဲလာနေတယ်လို့အုပ်ချုပ်ရေးမှူးကရုပ်မြင့်တန်ကြားကိုပြောပါတယ်ကီးမျိုးရဲ့အနောက်တောင်ပိုင်းမှာခုခံမှုအကြီးကြီးကိုကြုံခဲ့ရပြီးတဲ့နောက်ရုရှားတပ်တွေကိုပြန်လည်ဆုတ်ခွာခဲ့ပြီးယူကရိန်းအရှေ့ပိုင်းကိုမြောက်ဦးလဲလာခဲ့တာဖြစ်တယ်လို့စစ်ရေးသုံးသပ်သူတွေကပြောကြပါတယ်ခရိုင်းမီးယားကျွန်းဆွယ်နဲ့ဒွန်ဘတ်စ်ဒေသအကြားလမ်းကြောင်းကိုရုရှားကဖန်တီးဖို့စူးစမ်းနေတာဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဌာနကဆိုပါတယ်ခင်ဗျာအနာဂတ်မှာရုရှားရဲ့ကျူးကျော်မှုတွေကိုတိုက်ပွဲဝင်မှုအတွက်သူ့ရဲ့နေဆက်မှာတပ်တွေကိုအများနဲ့ချထားဖို့စီမံကိန်းချနေကြောင်းနေတိုအတွင်းရေးမှူးချုပ်ယန်စတိုတင်ဘတ်ကပြောပါတယ်ရုရှားသမ္မတဗလာဒီမီပူတင်ရဲ့လှုပ်ရက်တွေကြောင့်ဖြစ်ပေါ်လာမဲ့ရေရှည်အကျိုးဆက်တွေကိုထင်ရှားမဲ့အပြောင်းလဲတွေကိုနေတိုကအခြေခံကြကြဆောင်ရွက်နေပါတယ်လို့ဗြိတိန်နိုင်ငံထုတ် The Telegraph သတင်းစာကြီးနဲ့အင်တာဗျူးမှာအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်ခင်ဗျာယူကရိန်းမှာရုရှားသမ္မတကစစ်ရာဇဝတ်မှုကျူးလွန်တယ်လို့ဆွဆွဲခဲ့ပြီးတဲ့နောက်မြောက်ကိုရီးယားကအမေရိကန်သမ္မတဘိုင်ဒန်ကိုဇယားထောင်းနေတဲ့အဖိုးကြီးအဖြစ်ဖော်ပြလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီပူတင်ကိုစစ်ရာဇဝတ်ကောင်အဖြစ်ခေါ်ဆိုလိုက်ပြီးယူကရိန်းနိုင်ငံဘူချာမြို့မှာအရတားတွေကိုတပ်ဖြတ်ခဲ့တဲ့မှုနဲ့ခုံရုံးတင်ဖို့အမေရိကန်သမ္မတဘိုင်ဒန်ကခေါ်တံပေးလိုက်ပြီးတဲ့နောက်မှာမြောက်ကိုရီးယားရဲ့ဝေဖန်ချက်ထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ။ပြင်သစ်နိုင်ငံမှာဒီကနေ့ကျင်းပနေတဲ့သမ္မတရွေးကောက်ပွဲမှာမဲပိပိုင်ခွင့်ရှိတဲ့သူပြည်သူ48တန်းကကိုယ်စားလှယ်12ဦးတည်းကနောက်သမ္မတတစ်ကိုရွေးချယ်ကြမှာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Charleston Mock တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇွန်ဝင်လိုက်ပါခင်ဗျာ။ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။တော်ရရှိများနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လူရဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.